Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2015ခုနှစ်ဒီဇင်ဘာလ12ရက်စနေနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ24 25 32နဲ့ 50 တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်စစ်စင်မှုကတော့ကျမခင်ပြထွေးပါရှင်
။ကျမကတော့ဆုမျက်မှုပါရှင်။ကဘာကြီးပူနွေးလာမှုအရှိန်နှေးသွားစေအောင်ဆောင်ရွက်မဲ့သဘောတူညီချက်မူကြမ်းကိုအတည်ပြုနိုင်ဖို့နိုင်ငံပေါင်း190ကျော်ကကိုယ်စားလှယ်တွေပြင်သစ်နိုင်ငံမှာအခုဆွေးနွေးနေကြပါတယ်။ Saudi Arabia နိုင်ငံမှာတော့ပထမဆုံးအကြိမ်အမျိုးသမီးတွေပါဝင်တဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုကျင်းပနေပါတယ်။ဒီလိုသတင်းတွေကိုကိုညံဝင်းအောင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့လှုံ့ဆော်မှုနဲ့ဒီမြန်မာနိုင်ငံတိုင်းနယ်ပြည်နယ်ဒေသအသီးသီးမှာတော့ပြည်သူလူထုပူးပေါင်းပါဝင်တဲ့အမိုက်ကောက်လှုပ်ရှားမှုကိုဒီရက်ပိုင်းတွေလှုပ်ဆောင်နေကြပါတယ
်။အနည်းတို့ကောက်တယ်။အဲ့ဒီအမိုက်ပုံတွေမှာလေးကြီးစားနေတော့အနည်းတို့ကောက်ရတယ်။အနည်းတို့ yes ကနေပြန်အကြောင်းကြားသက်ဆိုင်ရာကိုကြောင်းကြားပြီးပေးရ။ကြီးစားဆိုတာလည်းဟိုကြီးစားသေးသေးလေးတွေမဟုတ်ကြီးစားကြီးကြီ
း။အမိုက်ကောက်လှုပ်ရှားမှုမှာပါဝင်တဲ့ဒေါ်နန်းခင်ထွေးမြေပြောသွားတာပါ။မကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်ရှင်။ဒီစုပေါင်းအမိုက်ကောက်လှုပ်ရှားမှုနဲ့ပတ်သက်တဲ့သောတာရှင်တွေရဲ့အမြင်သဘောထားတွေကိုလည်းနောက်ပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်မှာဖြစ်တယ်လို့HIV ရောဂါကုသမှုနဲ့ကာကွယ်မှုရဲ့အကြောင်းကိုလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးမှာဖြစ်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုလည်းနောက်ပိုင်းမှာနားဆင်ကြပါမယ်။အခုကတော့အရင်ဆုံးဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကတက်လက်ကြေညာပေးကြပါမယ်ရှင
်။ကမ္ဘာ့ရာသီဥတုပြောင်းလဲလာမှုကာကွယ်ရေးပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကြီးမှာကဘာကြီးပူနွေးလာမှုအရှိန်နှေးသွားစေအောင်ဆောင်ရွက်မဲ့သဘောတူညီချက်မူကြမ်းကိုသဘောတူနိုင်ကြဖို့အတွက်ကိုယ်စားလှယ်တွေအားထုတ်နေကြပါတယ်။တည်နှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်သဘောတူနိုင်ခဲ့ကြတဲ့သဘောတူညီချက်မူကြမ်းကိုဒီစနေနေ့မနေ့ပိုင်းမှာထုတ်ပြန်နိုင်ခဲ့ပါတယ်။ဒီမူကြမ်းထဲမှာတော့ကမ္ဘာအပူချိန်ကို1ဒီဂရီဆယ်ဆီယပ်ထက်မကျော်အောင်ဖြစ်နိုင်ရင်တော့ 1.5 ဒီဂရီဆယ်ဆီယပ်အောက်မှာထားနိုင်ဖို့အဆိုပြုချက်ပါဝင်တယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးလဟွန်ဖိုင်ဘျူးစ်ကပြောပြီးတော့သဘောတူညီမှုဟာတမောင်းဝင်အချိုးအခွေတစ်ခုဖြစ်မယ်လို့ဆိုခဲ့ပါတယ်။ဒီသဘောတူညီချက်မူကြမ်းကိုအတည်ပြုနိုင်ဖို့အတွက်နိုင်ငံပေါင်း190ကျော်ကကိုယ်စားလှယ်တွေအခုဆက်ပြီးတော့ဆွေးနွေးနေကြပါတယ်။ကမ္ဘာအချိုးစည်းဝါးကိုရှေ့ရှုပြီးတော့ညီညီညွတ်ညွတ်ဆောင်ရွက်တာကကိုယ်နိုင်ငံတွေအတွက်အကျိုးများစေတယ်ဆိုတာပြသဖို့အချိန်ရောက်နေပြီလို့ကုလသမဂ္ဂတူရေးမှုချုပ်ဘန်ကီမွန်ကဆွေးနွေးမှုတွေမစတင်ခင်မှာပြောကြားခဲ့ပါတယ်။မဖြစ်မနေလိုက်နိုင်ရမယ့်ဒီသဘောတူညီချက်အရကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖျက်ဖို့နိုင်ငံတွေရဲ့အစီအစဉ်ကိုနောက်9နှစ်တစ်ချိန်ပြန်လည်သုံးသပ်မှာဖြစ်ပြီးတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာကမ္ဘာကြီးပူနွေးလာမှုလျှော့ချနိုင်ရေးဆောင်ရွက်မှုတွေအတွက်ရန်ပုံငွေတစ်နှစ်ကိုဒေါ်လာဘီလီယံ100ထက်မနည်းသတ်မှတ်ဖို့လဲသဘောတူညီချက်မူကြမ်းထဲမှာပါတယ်လို့ပြည်သစ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။တကယ်လို့သာအတည်ပြုနိုင်မယ်ဆိုရင်ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုလျှော့ချနိုင်ဖို့ဆယ်စုနှစ်နဲ့ချီအားထုတ်နေတဲ့အားထုတ်မှုတွေအတွက်ထူးခြားတဲ့တိုးတက်မှုအဖြစ်နဲ့အမှတ်ယူနိုင်မှာပါ။ကမ္ဘာရာသီဥတုဟာစိုးရင်စရာကောင်းတဲ့အချိန်နဲ့မြင့်တက်နေတယ်လို့သိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ချမ်းသာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အကျိုးစီးပွားကိုချိန်ခွင်ရှာညှိပြီးတော့သဘောတူညီချက်မူကြမ်းကိုပြင်ဆင်ခဲ့ရတာဖြစ်ပါတယ်ရှင်
။ Syrian တပ်တွေနဲ့လက်တွဲပြီး IS သွေးကြွတွေကိုချိန်မိုးရင်းမှာအနောက်နိုင်ငံအုပ်စုကကျော်တော်နောက်ခံပေးထားတဲ့ Syria အတိုက်ခံတွေကိုကူညီထောက်ပံ့နေတယ်ဆိုတော့ Russia သမ္မတ Vladimir Putin ရဲ့ပြောဆိုမှုနဲ့ပတ်သက်လို့ American ပြည်ထောင်စုကအတိမပြုနိုင်သေးဘူးလို့ဆိုပါတယ်။ကျွန်တော်တို့အတွက်ဒီကိစ္စကရှင်းရှင်းလင်းလင်းမရှိသေးဘူးလို့သာပြောနိုင်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကတောက်ချနေမှာပြောဆိုပါရသည်။ရုရှားလေကြောင်းတိုက်ခိုက်မှုဟာ IS အုပ်စုတွေကိုရည်ရွယ်တာမျိုးမဟုတ်ပဲစီးရီးယားသမ္မတအာဆတ်ကိုဆန့်ကျင်နေတဲ့အုပ်စုတွေပေါ်တိုက်ခိုက်နေတာလားဆိုတာကိုတော့သက်သေပြနိုင်တဲ့အနေအထားမှာမရှိသေးဘူးလို့ကာဘီကဆိုပါတယ်။သမ္မတပူတင်ကကာကွယ်ရေးဝန်ကြီးဌာနအကြီးတန်းအရာရှိတွေကိုတောက်ချနေကပြောဆိုရမှာစီးရီးယားအစိုးရတပ်တွေကိုတိုက်ခိုက်နေတဲ့စီးရီးယားလွတ်မြောက်ရေးတပ်ကိုရုရှားကလေကြောင်းပစ်ကူမှုအပါအဝင်လက်နက်ခဲယမ်းနဲ့အခြားထောက်ပံ့မှုတွေလုပ်နေတယ်လို့ပြောပါတယ်။စီးရီးယားအတိုက်ခံတွေကစီးရီးယားလွတ်မြောက်ရေးတပ်ဆိုတဲ့နာမည်ကိုရည်ရွယ်ချက်နဲ့သုံးတာဟာအာဆတ်အစိုးရဖြုတ်ချဖို့ကြိုးစားနေတဲ့တပ်ပေါင်းစုကိုရည်ညွှန်းချင်တာလားဆိုတာကတော့မရှင်းလင်းဘူးလို့မစ္စတာကာဘီကပြောပါတယ်။အကယ်၍မစ္စတာပူတင်ရဲ့စကားသာမှန်ခဲ့ရင်ရုရှားပေါ်ထားတဲ့မူဝါဒတွေအတွက်အဓိကအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။
ဆာဒီအာရေဗျနိုင်ငံမှာပထမဆုံးအကြိမ်အမျိုးသမီးတွေပါဝင်တဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုကျင်းပနေပါတယ်။ဒီရွေးကောက်ပွဲမှာဒီပထမဆုံးအမျိုးသမီးကိုယ်စားလှယ်တွေဝင်ပြီးတော့အရွေးခံခွင့်ရတယ်လို့ပထမဆုံးအမျိုးသမီးတွေမဲပေးနိုင်ကြတာလည်းဖြစ်ပါတယ်။ဒီကနေ့စနေနေ့မနေ့၈နာရီမဲယုံစာဖွင့်ချိန်ကစလို့အမျိုးသမီးတွေရောအမျိုးသားတွေပါမဲယုံတွေမှာမဲပေးနေကြပါတယ်။ ဇန်နဝါရီလတုန်းကကွဲလွန်သွားခဲ့တဲ့ဆာဒီဘရင်ကြီးအဗ်ဒူလာကနောက်မြူနီစပယ်ကောင်စီရွေးကောက်ပွဲတွေကြာရင်အမျိုးသမီးတွေပါဝင်နိုင်ခွင့်အမိန့်ကို2011ခုနှစ်မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်အခုလိုမျိုးအမျိုးသမီးတွေပါဝင်လာနိုင်တယ်ဆိုပေမဲ့ကန့်သက်ချက်တွေရှိနေစေဖြစ်ပါတယ်အမျိုးသမီးအမျိုးသားခွဲခြားထားတဲ့ဥပဒေတွေကြောင့်အမျိုးသမီးကိုယ်စားလှယ်လောင်းတွေဟာကြားမှာအကအယံမပါပဲအမျိုးသားမဲဆန္ဒရှင်တွေကိုတိုက်ရိုက်မဲဆွယ်မိန့်ခွန်းပြောလို့မရပါဘူးအမျိုးသားဆွေမျိုးသားချင်းတွေကနေတဆင့်မဲဆွယ်မှုတွေကိုလုပ်ကြရပါတယ်ဒါပေမဲ့အခုလိုမျိုးတိုင်းပြည်ရဲ့နိုင်ငံနဲ့လူမှုရေးကိစ္စတွေမှာအမျိုးသမီးတွေကိုယ်စားပြုပါဝင်နိုင်မဲ့အခွင့်အလမ်းတွေကိုစောင့်ခဲ့ရတာ10နှစ်လောက်ရှိပြီလို့မြူနီစပယ်ကောင်စီကိုယ်စားလှယ်လောင်းအမျိုးသမီးတယောက်ကပြောပါတယ်အခုရွေးကောက်ပွဲမှာအမျိုးသမီးတွေလည်းမဲပေးနိုင်ကြပြီမဲ့မဲစည်းရင်ပေးရတဲ့နေရာတွေဝေးလံတာရှာဖို့ခက်ခဲတာတွေကြောင့်မဲပေးဖို့မှတ်ပုံတင်တဲ့နေရာမှာအခက်အခဲတွေတွေ့ကြတယ်လို့ Human Rights Watch လူအခွင့်ရေးအဖွဲ့ကြီးကပြောပါတယ်ဆာဒီအာရေဗျနိုင်ငံမှာအမျိုးသမီးတွေကားမောင်းခွင့်လည်းမရှိပါဘူးရှင
်အီရန်နိုင်ငံမြောက်ပိုင်းမှာရှိတဲ့တူရကီတပ်တွေချက်ချင်းချွင်းချက်မရှိအ мян ဆုံးပြန်ရုပ်သိမ်းပေးဖို့အီရတ်ကကုလသမဂ္ဂလူညွန်ရေးကောင်စီကိုတောက်ကြနေကတောင်းဆိုလိုက်ပါတယ်အီရတ်အစိုးရရဲ့ခွင့်ပြုချက်မပါဘဲတူရကီတပ်တွေကိုပို့လိုက်တာဟာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အကူအညီဖြစ်စေတယ်လို့မယူဆပဲအီရတ်ပိုင်နယ်ထဲကိုဗျောင်ကြားကျကျူးကျော်လိုက်တာပဲလို့အီရတ်ဝန်ကြီးချုပ်ဟာအီဒါအယ်အဘဒီကပြောပါတယ်အီရတ်နိုင်ငံထဲမှာတူရကီတပ်တွေကလွဲပြီးအခြားနိုင်ငံတွေရဲ့ဘယ်တိုက်အင်အားမှမရှိဘူးလို့လည်းသူကဆိုပါတယ်တူရကီတပ်တွေစုခွာနိုင်ဖို့အချိန်ကန့်သက်ထားတယ်လို့ဆွေးနွေးညှိနှိုင်းဖို့လည်းတကားဖွင့်ထားပါတယ်လို့ဝန်ကြီးချုပ်အဘဒီကပြောပါတယ်IS သွေးကြွတွေရဲ့လေ့ကျင့်သင်ကြားပေးသူတွေကိုတားဆီးနိုင်ဖို့ဆိုတဲ့အကြောင်းပြချက်နဲ့တူရကီသမ္မတအာဒိုဂန်ကပြီးခဲ့တဲ့အပတ်အတွင်းအီရတ်ကိုသူ့ရဲ့တပ်တွေကိုစေလွှတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 11965ไซโดมิเตอร์32กิโลเฮิรตซ์9323ไซโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1505รูเนี่ยบาทุ่นปีนี่บาเลยครับเนี่ย
สนิทนี้ญาบายနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အိန္ဒိယနိုင်ငံနဲ့ဂျပန်နိုင်ငံကြားစီးပွားရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကြားမှာတွေ့ဆုံဆွေးနွေးခဲ့ပြီးသဘောတူညီချက်တွေအကြောင်းကြေညာခဲ့တာပါ။ဂျပန်နိုင်ငံကဒီအိန္ဒိယအတွက်အမြန်ရထားတွေတိစောက်ပေးရေးဂျပန်လက်နက်တွေကိုအိန္ဒိယကိုရောင်းချရေးနဲ့အရက်ဖတ်သုံးနျူကလ িয়ার ဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးတက်ရေးတို့အတွက်ကိုသဘောတူညီခဲ့ကြတာပါ။နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုခေတ္တတစ်ခုကိုလှမ်းနိုင်တာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကသဘောတူညီချက်တွေကိုဖော်ပြပြောဆိုခဲ့ပါတယ်။မွန်ဘိုင်းမြို့ကနေအာမဒါဘတ်မြို့စီကိုပြေးဆွဲမဲ့ကြီးစံရထားစနစ်အတွက်ဂျပန်ကဒေါ်လာ12ဘီလီယံထောက်ပံ့မှာဖြစ်ပါတယ်။ကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေအရနှစ်နိုင်ငံကြားနည်းပညာ၊ပစ္စည်းကရိယာနဲ့စည်ရေးဆိုင်ရာသတင်းအချက်အလက်တွေကိုမျှဝေကြမှာဖြစ်ပါတယ်။ဒီသဘောတူညီချက်တွေကဂျပန်နဲ့အိန္ဒိယစစ်ဖက်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာစေမယ်လို့အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းပြောကြားခဲ့ပါတယ်။အိန္ဒိယမှာနရင်ဒရာမိုဒီဝန်ကြီးချုပ်ဖြစ်လာခဲ့ပြီးတဲ့နောက်ဂျပန်နိုင်ငံနဲ့ဆက်ဆံရေးပို့ပြီးတော့နှိကလာတာဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာလက်နက်ကင်စစ်သွေးကြွတွေကိုတံပြန်နှိမ်နင်းရေးစစ်ဆင်ရေးအတွင်းစစ်သွေးကြွ 3,400 ကိုတုတ်တင်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ Zab-e-Azad စစ်ဆင်ရေးမှာစစ်သား488ဦးလည်းကြာဆုံးခဲ့ရတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့နေဆက်မြောက်ဝါဇီရစ်စတန်ဒေသမှာပြည်တွင်းနဲ့ပြည်ပစစ်သွေးကြွတွေအပေါ်နှိမ်နင်းတဲ့စစ်ဆင်ရေးကြီးကို2014ခုနှစ်မှာစတင်ခဲ့ပြီးအခုလိုအကြအဆုံးစင်းကိုဒီကနေ့စနေနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဆွေမျိုးနွယ်စုတွေနေထိုင်မျိုးနွယ်စုတွေနေထိုင်တဲ့မြောက်ဝါဇီရစ်စတန်ဘက်မှာစတင်ခဲ့တဲ့စစ်ဆင်ရေးကိုနောက်ပိုင်းနိုင်ငံတော်ဟွမ်းထိတိုးချဲ့လာခဲ့တာပါဒီစစ်ဆင်ရေးဟာအင်မတန်အောင်မြင်ပြီးစစ်သွေးကြွတွေပုန်းခိုပြီးအကြမ်းဖက်ဆောင်ရွက်မှုတွေလုပ်နေတဲ့နေရာပေါင်းရာနဲ့ချီကိုဖျက်ဆီးနိုင်ခဲ့တယ်လို့ပါကစ္စတန်စစ်ဘက်ပြောခွင့်ရသူဒုတိယဗိုလ်ချုပ်ကြီးအဆင်ဘာရှဝါကပြောပါတယ်အာဖဂန်နစ္စတန်နေဆက်နာမကသူ့အဆိုနောက်ဆုံးကြံနေတဲ့စစ်သွေးကြွတွေရဲ့နေရာကိုရှင်းလင်းနိုင်ခဲ့ပြီလို့ဆိုပါတယ်ရှင်းလင်းနိုင်တဲ့စစ်ဆင်ရေးအတွင်းလုံခြုံရေးတာဝန်ရှိ1900ကျော်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအောက်တိုဘာလတုန်းကစစ်ရုံတစ်ခုအပေါ်အမေရိကန်တပ်တွေလေကြောင်းကနေမှားယွင်းတိုက်ခိုက်ခဲ့မှုမှာသေဆုံးသူအရေအတွက်ဟာ42ယောက်အထိတိုးသွားတယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ MSF ကပြောလိုက်ပါတယ်။ MSF ဖွင့်ထားတဲ့ဆေးရုံအပေါ်အမေရိကန်တပ်ကနိုင်ဝဲလောက်ကြအောင်မှားယွင်းတိုက်ခိုက်ခဲ့မှုမှာတေဆုံးသူ30ရှိတယ်လို့အရင်ကပြောခဲ့တာပါ။ဒါပေမဲ့ MSF ဝန်ထမ်း14ယောက်လူနာ24ယောက်နဲ့လူနာဆောင်4ယောက်စုစုပေါင်း42ယောက်တေဆုံးခဲ့တယ်လို့ပြန်လည်ပြောကြားခဲ့တာပါ။အပြက်အစည်းတွေကြားမှာဗနယောက်တေဆုံးခဲ့တယ်ဆိုတာအတိအကျသိနိုင်အောင်လုပ်ဖို့အတော်ကိုခက်ခဲခဲ့တယ်လို့ဒီကနေ့စနေနေ့မှာထုတ်ပြန်တဲ့ MSF ရဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဆေးမှတ်တမ်းတွေလူနာမှတ်တမ်းတွေစေယုံအုတ်ချုပ်ရေးဆိုင်ရာစာရွက်စာတမ်းတချို့ပျက်စီးဆုံးရှုံးခဲ့တယ်လို့ပြီးခဲ့တဲ့နှစ်လအတွင်းမှာအပျက်စီးပုံတွေကြားမှာရုပ်အလောင်းအစိတ်အပိုင်းတွေကိုထပ်ပြီးတော့တွေးခဲ့ရတယ်လို့အစီရင်ခံစာထုတ်ပြန်သူတွေကပြောပါတယ် MSF ဝန်ထမ်းတွေလူနာတွေနဲ့လူနာမိသားစုတွေကိုတွေးဆုံမေးမြန်းခဲ့တယ်လို့သူတို့စေယုံကလူနာတွေကိုပြောင်းရွှေ့ခဲ့တဲ့တခြားအာဖဂန်စေယုံတွေနဲ့အပြန်အလှန်စစ်ဆေးပြီးတော့တေဆုံးသူအရေးအတွက်ကိုပြင်ဆင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်American တပ်တွေက Condus မြို့က MSF စစ်ရုံကိုမှားယွင်းပစ်မှတ်ထားပြီးတော့ October 3ရက်နေ့ကတိုက်ခိုက်ခဲ့တယ်လို့ American စစ်တပ်ရဲ့စုံစမ်းမှုမှာတွေ့ရှိခဲ့ပါတယ်ရှင်
။ Burundi နိုင်ငံမှာအကြမ်းဖက်မှုတွေဆက်ဖြစ်နေပြီးဒီကနေ့မှာတော့မြို့တော် Bujumbura ရဲ့လမ်းမတွေပေါ်မှာတေဆုံးသူအလောင်း20အနည်းဆုံးတွေ့ရှိခဲ့ပါတယ်။တေဆုံးသူတချို့မှာတော့လက်ကိုနောက်ပြန်ကျိုးတုတ်တာမျိုးတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်။ဒီတပ်ဖြတ်မှုကိုဘယ်သူတွေကလုပ်ကင်တယ်ဆိုတာကိုထုတ်ပြောလာတာမျိုးတော့မရှိသေးပါဘူး။အခုလို့တွေ့မြင်ရတဲ့မြင်ကွင်းဟာမြို့တော်ဘွန်ဂျန်နာမှာရှိတဲ့စစ်စခန်း3ခုကိုတနတ်သမားတွေကဝင်တိုက်ခဲ့ရကနေအနည်းဆုံး12ဦးတေဆုံးခဲ့တဲ့တိုက်ခိုက်မှုရဲ့နောက်တစ်ရက်မှာဖြစ်လာတာပါ။ဝင်ရောက်တိုက်ခိုက်သူ22ဦးနဲ့လက်နက်တွေကိုပါဖမ်းမိထားတယ်လို့ Burundi စစ်တပ်ရာရှိတွေကပြောပါတယ် Burundi နိုင်ငံကအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကရှုံချကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ
်နောက်ဆုံးရနိုင်ငံကသတင်းတွေကိုမဆုမြတ်မုံနဲ့ကိုညာဝင်းအောင်တို့ကကြေညာပေးခဲ့ကြတာပါရှင်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလက်တင်ပြပေးပါမယ်အရင်ဆုံးဒီမြန်မာနိုင်ငံဒေသအသီးသီးမှာလှုပ်ဆောင်နေတဲ့စုပေါင်းအမိုက်ကောက်လှုပ်ရှားမှုအကြောင်းကိုပြောပြချင်ပါတယ်ရှင်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့လှုပ်ဆောင်မှုနဲ့တနိုင်ငံလုံးတိုင်းတာနဲ့ပြည်နယ်တိုင်းဒေသအသီးသီးမှာပြည်သူလူထုပူးပေါင်းပါဝင်တဲ့အမိုက်ကောက်လှုပ်ရှားမှုကိုဒီကနေ့မှစတင်လိုက်တာပါ။ကိုယ့်ရဲ့ပတ်ဝန်းကျင်မြို့နယ်ရက်ွက်တန့်ရှင်းရေးကနေစတင်တဲ့လူနေမှုစနစ်အခြေခံအပြောင်းလဲမှာပြည်သူလူထုနဲ့အတူသက်ဆိုင်ရာစီးပင်းတာဝန်ရှိသူတွေကပါပူးပေါင်းပါဝင်ခဲ့ကြတယ်လို့ဒီအမိုက်ကောက်လှုပ်ရှားမှုမှာပါဝင်တဲ့သူတွေကပြောပါတယ်။ဒီဇင်ဘာလ12ရက်နဲ့13ရက်နှစ်ရက်ဆက်တိုက်ဒီလူလူပါဝင်တဲ့စုပေါင်းအမိုက်ကောက်လှုပ်ရှားမှုနဲ့ပတ်သက်လို့တော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပါမယ်ရှင်
။ဟုတ်ပါတယ်။အစိုးရတစ်တရက်ဖွဲ့စည်းနိုင်တဲ့အထိရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်အသစ်တွေကိုအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမိမိတို့ရဲ့မဲဆန္ဒနယ်တွင်ကအမိုက်တန်ရှင်ရဲ့အတွက်အမိုက်ကောက်ဖို့လမ်းညွှန်ခဲ့တဲ့အတွက်ဒီကနေ့စနေနေ့ဒီဇင်ဘာလ12ရက်နေ့ကနေစလို့မြန်မာနိုင်ငံတဝန်းပြည်နယ်တိုင်းအသီးသီးတွေမှာစုပေါင်းအမိုက်ကောက်လှုပ်ရှားမှုကိုစတင်လိုက်ပါတယ်။ဒီကနေ့မှာတော့ကရင်ပြည်နယ်တွင်တန်လွင်မြစ်ကြောင်းတစ်လျှောက်ဖအံလှိုင်းပွဲကော့ကရိတ်မြဝတီကြာရင်စိတ်ကြီးဖပွန်တန်အောင်စတဲ့မြို့နယ်တွေမှာစုပေါင်းအမိုက်ကောက်ခဲ့ကြပါတယ်လို့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဒေါ်နန်းခင်ထွေးမြင့်က VOA ကိုပြောပါတယ်။
တော်စုကတော့ဆက်ငါးရက်တခါတလားတခါအနည်းဆုံးတော့ကောက်ပေးရှိချင်တယ်ပေါ့နော်အဒီလိုလေဒီနေ့ဆိုအန်ဇိုတန်နေမြစ်ယူတခြားကောက်တာအမလီကောက်လိုက်ရတာနည်းတဲ့အမိုက်ကြီးမဟုတ်ဘူးနှစ်ပေါင်းငွေတင်နေရအမိုက်ကြီးပေါ့နော်အဒီလိုလေစေတဲ့ဟာလေးစေရတယ်ဟိုအမိုက်ကောက်တဲ့ဆီတော့မဟုတ်ဘူးပိုက်ကြီးကျုံကျုံပြီးတော့မိုက်ပုံနှစ်ပုံလုံးအဲလိုကျုံတာတန်နေမြစ်ယူမှာတော်တော်လေးပေါ့တဝက်လောက်နီးပြီးတော့ပြီးသွားတယ်အဒီလိုကောက်တာအဲ့ဒီအမိုက်ပုံတွေမှာလေကြီးစားနေတော့အဒီလိုကောက်ရတယ်အဲလိုရဲစကားနဲ့ပြန်ပြီးအကြောင်းကြားသက်ဆိုင်ရာကိုကြောင်းကြားပြီးပေးရကြီးစားဆိုတာလေဟိုကြီးစားသေးသေးလေးတွေမဟုတ်ကြီးစားကြီးကြီးကိုမမကြီးစားအဲ့တော့ကျမကတော့လူလူကိုပြောချင်တာကတော့လေကျမတို့တန်တန်ရှင်းရှင်းလေးနေတောင်းပါနော်လူတွေကစင်တန်အားဖြင့်ကြည့်ရတာတန့်ချင်းနဲ့ဆိုတော့ကောင်းတဲ့လူဆိုကျမအဲ့ဒါကိုငိုရေဖြစ်စီ
ဒေါ်ဆန်းစုကြည်ရဲ့လမ်းညွှန်ချက်နဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ဥဆောင်မှုနဲ့စူပါအမိုက်ကောက်လှုပ်ရှားမှုမှာပြည်သူလူထုအလုံးပူပေါင်းပါဝင်ကြသလိုသခိုင်းနိုင်တွင်မှလည်းအမိုက်ကောက်လှုပ်ရှားမှုတွေကိုဇက်တိုက်လှုပ်ဆောင်ဖို့ရှိပါတယ်လို့ပလဲမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်ကင်ဆန်းလိုင်ကပြောပါတယ်
ဒီနိုင်ငံကနိုင်ငံနဲ့လုပ်တာပါဒီနေ့စနေ7ရက်ကိုတော့အကောင်လုံးနဲ့ကျမတို့အမိုက်ကောက်ဖို့စီစဉ်ထားပါပါတခြားမွန်လာတဲ့ရောကောက်ပါလေကျမတို့နာနီးစားရရလေးပေါ့နော်တလင်းကြီးရောရင်းမပင်တို့လည်းဒီနေ့တော့ကောက်ပါလေကိုလူလူတွေအနေနဲ့ကလည်းဒီလိုမျိုးလုပ်ကြအောင်လို့သူတို့သဘောကျချင်းနဲ့ကြပါရဲ့ဒီလိုမျိုးဆောင်ရွက်ကြတော့ကျမတို့တိုင်းမြန်မာလေးချင်းောင်းပေးရအနေနဲ့မရှိသေးတဲ့အတွက်ကြောင့်မလို့မို့အပြင်မဝင်တဲ့အခြားသူတွေတော့လည်းဒီလူလူတွေရောအားလုံးကလည်းဝမ်းဝမ်းပူပေါင်းဆောင်ရွက်ပါလေရှင်ကျမမင်းတို့ရောက်သွားတဲ့အချိန်မှာစီရင်တာကတော့ကျမတို့ဒီကွန်ရက်တွေနဲ့ကိုယ်ဆောင်ပေးနေတဲ့ဝန်ထမ်းတွေကလည်းလိုက်ပြီးတော့လေအနောက်ကနေဒီကျမအနောက်ကနေလိုက်ဒီလိုကိုယ်လည်းစီလိုက်မှကျောင်းလာပြီလို့ပါတယ် ဒီလိုမျိုးတွေရောမင်းနဲ့ချင်းတာရေးကော်မတီနေနဲ့ရောဒီအရောပူပေါင်းပါဝင်ပါကိုကျွန်တော်တို့တွေ့ရတာ
ရန်ကုန်တိုင်းအတွင်းကရက်ွက်တီမှာရေနှုံမြောင်းနေအမိုက်ပုံနေခြုံရွယ်တွေကိုလူလူကဝိုင်းဝန်းရှင်းလင်းခဲ့ကြတယ်လို့တင်ငန်းညွမြို့နယ်နေရန်ကုန်မြို့ခံကိုဆိုးမိုးကပြောပါတယ
်ကျွန်တော်ကတင်ငန်းညွဆိုတော့လေကျွန်တော်73ဆိုပြီးတော့လေကျွန်တော်လုလိုက်ပြီးတော့ရက်ွက်တီထဲမှာကျွန်တော်တို့ရေနှုံရှင်းတာပေါ့နော်ဒါတော့ကျွန်တော်တို့မြို့နယ်မှာလည်းရက်ွက်တော်လို့များပြည်သူတွေလည်းပါပါတယ်ခင်ဗျကျွန်တော်တို့ရဲ့တူတူကျွန်တော်တို့မြို့တော်စင်တာရေးကပူပေါင်းပါဝင်ပြီးတယ်ခင်ဗျတို့ရဲ့ဟိုရလဲပေါ့နော်ကျွန်တော်တို့တူတူဆွတ်ခေါ်တဲ့အခါမှာပါလာတာပေါ့နော်အဲ့ဒါအရင်ကောင်းတယ်ခင်ဗျသူတို့ကူညီပေးတယ်ခင်ဗျကားနဲ့လည်းကူညီပေးတယ်လူနဲ့လည်းကူညီပေးတယ်ကျွန်တော်တို့
အခုလိုမျိုးအမိုက်ကောက်အမိုက်ရှင်းလှုပ်ရှားမှုတွေမှာလည်းသက်ဆိုင်ရာမြို့နယ်စီပင်တာဝန်ရှိသူတွေဘက်ကပူးပေါင်းပါဝင်ကူညီခဲ့တယ်လို့ပြောပါတယ်ဒီကနေ့နိုင်ငံတော်ဆတင်တဲ့အမိုက်ကောက်လှုပ်ရှားမှုမှာရုပ်ရှင်ဂီတစာပေလောကကအမှုပညာရှင်တွေကလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်ဒီမိုကရေစီနိုင်ငံသစ်တည်ဆောက်ရေးမှာတန်ရှင်းရေးကနေစလို့စီကံပိုင်းဆိုင်ရာအထိနိုင်ငံတကာအစ်စ်မီဖို့အခြေခံစိတ်သက်ပိုင်းကအစအများကြီးတည်ဆောက်ပြုပြင်ကြဖို့လိုသလိုပြည်သူလူထုကလည်းပြင်ပြောင်းလဲရေးမှာစိတ်ရောကိုယ်ပါပူပေါင်းပါဝင်ကြတာတွေ့ရတယ်လို့ရုပ်ရှင်သရုပ်ဆောင်ထွင်းဒရာဘိုကပြောပါတယ
်အကိုပေါင်းဝင်ကျန်တန့်ရှင်းရတယ်လိုအပ်တာပဲဒါဟာကျမတို့အများကြီးကျမတို့တိုင်းပြည်ကနိုင်ငံတကာနဲ့ရှင်လို့ရှင်အများကြီးတိစောက်ရအောင်မှာစီကမ်းပိုင်းဆိုင်ရာစဒီလိုမျိုးစပြိုးပေးတယ်လို့ပဲကျမမြင်ပါတယ်
ဒီကနေ့စနေနေ့ကနေစလို့ရန်ကုန်တိုင်းမန္တလေးတိုင်းမွန်ပြည်နယ်ဧရာဝတီတိုင်းကရင်ပြည်နယ်စကိုင်းတိုင်းစတဲ့ပြည်နယ်တိုင်းအသီးသီးမှာစူပေါင်းအမိုက်ကောက်ခဲ့ကြသလိုမနေ့ပြန်ဒီဇင်ဘာလ13ရက်နေ့မှာလည်းအမိုက်ကောက်လှုပ်ရှားမှုကိုဆက်လက်ဆောင်ရွက်သွားကြမှာဖြစ်တယ်လို့အမိုက်ကောက်သူတွေကပြောပါတယ်ရှင်
။ကြားတော့မြန်မာနိုင်ငံတဝမ်းမှာလှုပ်ဆောင်နေတဲ့စူပေါင်းအမိုက်ကောက်လှုပ်ရှားမှုအကြောင်းမဆုမှုစူးစီးတင်ပြခဲ့တာပါ။ဒီလိုမျိုးစူပေါင်းအမိုက်ကောက်တာလို့လူလူတွေကိုယ်တိုင်ပါဝင်တဲ့လှုပ်ရှားမှုတွေအပေါ်မှာသောတာရှင်တွေရဲ့အမြင်သဘောထားတွေကိုလည်းဒီကနေ့ညတိုက်ရိုက်လေးလိုက်ဆစစမှာဆွေးနွေးကြအောင်ပါရှင်။အခုကတော့ကျန်းမာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်။ HIV ရောဂါပိုးကူးစက်ခံရသူတွေဒီAIDS ရောဂါဖြစ်နေသူတွေအခြေအနေပိုပြီးတော့စိုးမသွားအောင်လို့ဘယ်လိုကုသရသလဲဆိုတာနဲ့ကူးစက်ပြန့်ပွားမှုကနေကာကွယ်နိုင်အောင်ဘယ်လိုနေထိုင်သင့်တယ်ဆိုတာကိုဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။
HIV ရောဂါပိုးကူးစက်ခံရတဲ့အခါပျောက်ကင်းအောင်ကုသနိုင်တဲ့ဆေးဝါးတွေမပေါ်ထွက်သေးတာကြောင့် HIV ရောဂါပိုးကူးစက်မခံရအောင်ဂရုတစိုက်နေထိုင်နိုင်ကြဖို့အတွက်ကျန်းကျင်သူတွေကဆင်ဆက်မပြတ်ကျန်းမာရေးအသိပညာပေးလျက်ရှိနေပါတယ် HIV ရောဂါပိုးကူးစက်ခံထားရသူတွေကလည်းရောဂါကူးစက်ခံရပြီလို့သိသိချင်းဆေးဝါးတွေစနစ်တကျတောက်သုံးပေးမယ်ဆိုရင်မိမိရဲ့သက်တမ်းကိုရှည်စေတဲ့အပြင်မိမိနဲ့ပတ်သက်နေသူတွေကိုရောဂါကူးစက်ပြန့်ပွားခြင်းမရှိအောင်အထောက်အကူဖြစ်စေနိုင်တယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဦးရဲမရကအခုလိုပြောပြခဲ့ပါတယ
်မိခင်လောင်းတယောက်ဟာလည်းမတော်တဆသူ့ခင်မွန်းစီကကူးတယ်ပေါ့နော်ဆိုကိုယ်ရှိတဲ့အချိန်မှာသူဆက်လိုက်လို့ပိုးရှိတယ်ဆိုရင်ဘာမှထိတ်လန့်ချောက်ချားစရာမရှိဘူးဒီစိတ်ကြိုက်ကြွင်းစနစ်ကြတော့တယ်ဆိုကလေးကိုမကူးစက်နိုင်တော့ဘူးကျွန်တော်တို့ဆိုတော့ဒါကြောင့်အခုက zero new infection ဆိုပြီးပြောနေတာပါနော်ကာကွယ်ပါနော်ကာကွယ်ဖို့အကောင်းဆုံးမကာကွယ်နိုင်လို့များကူးစက်လာရင်လည်းစိတ်ကူတာပါစိတ်ကူတာရင်ပုံမှန်သက်တမ်းလည်းနေနိုင်ရုံမကဘူးသူများကမကူးစက်အောင်လည်းကျွန်တော်တို့ကာကွယ်ပေးလို့ရတယ်
HIV ရောဂါပိုးကူးစက်ခံထားရသူတွေဟာ AIDS ရောဂါဖြစ်ပေါ်ခံစားရတဲ့အထိအချိန်မဆွဲပဲဆော့ဆော့စီစီကုသမှုခံယူခဲ့မယ်ဆိုရင်တာမန်လူတစ်ယောက်နီးပါးအသက်ရှည်ရှည်နေထိုင်သွားနိုင်တာကြောင့်ဆေးကုသမှုကိုအမြန်ဆုံးခံယူသင့်တယ်လို့သိရပါတယ
်တော့ညီတော်ကတော့ဖြင့်ဒိုနေးရှင်းဘဝကျမိုက်ပွင့်ပြီးတော့ဖောက်ကထားတာတော့စီတီဘုတ်က900အောက်ရှိသူတိုင်းကို ARD ဆေးတောက်တင်ပြီးပြောဆိုထားတယ်ဒီခေတ်ဒီခေတ်တော့ဖြင့်900ထိတော့မဆောင်နေတော့ပိုးရှိရဆိုတော့ပဲARD ဆေးတောက်ဖို့တင်နေလို့ယူဆစစ်နေတာဒါပေမဲ့လည်း ARD ဆေးတောက်မယ်ဆိုရင်အခုရှိရတော့ကတော့ကိုယ်ကိုယ်တိုင်အနေနဲ့တောက်ချင်တဲ့ဆန္ဒတွေရှိမှတော့မဟုတ်ဘူးနော်ဘာဖြစ်စီယူတော့မှာဒီကတစ်ခုကတော့အတူချင်မှာအခြားယောဂါတွေရှိလားမရှိလားဆက်စစ်ကြည့်တယ်။ဥပမာတော့ဒီအချင်းမပေါက်ကတော့သူစီမှာဒီယောဂါရှိတယ်။ဥတော်မရောက်နေတဲ့လူကရှိနေ။အဲ့ဒါတွေကိုအရင်ဆုံးဖြစ်တင်တယ်။အဲ့ဒီကလို့သက်တာမှာပဲရတယ
်။ကိုဝင်ဆောင်မိခင်နေအနေနဲ့HIV ရောဂါပိုးကူးစက်ခံထားရပြီလို့သိတဲ့အခါ HIV ရောဂါပိုးကူးတဲ့ဆေးတွေကိုအချိန်မီအများဆုံးတောက်သုံးပေးဖို့အရေးကြီးတယ်လို့ဆိုပါတယ်
။ကိုဝင်ဆောင်တဲ့အချိန်ကမိမိတသက်တည်းဖြစ်ပါဘူး။မိမိနဲ့အတူတူမိကလေးလေးကိုပါရောဂါပိုးမကူးစက်သွားအောင်အတွက်ကိုတောက်ရမှာဖြစ်ပါတယ်။အခုဆိုရှင်ရင်တော့ကျွန်တော်တို့ကတိုက်တိုက်တွန်းတွန်းကိုပဲကိုဝင်ဆောင်နေရကိုဝင်ဆောင်ချိန်မှလည်းတောက်ထားမယ်။ကလေးမိဖွားပြီးချိန်မှလည်းတောက်ထားမယ်။မွေးပြီးရင်အရင်တော့ဆိုကျွန်တော်တို့ဘက်ကခဏရက်လို့ရတယ်ဒီဆိုအခုကျတော့ကျွန်တော်တို့ရဆေးတွေကစတိုက်တာတောက်သွားသူရဲ့ကုသမှုနှောင်းကဆော့ဆော့ကုနေတယ်မြန်မြန်ဗိုင်းရပ်စ်ကိုနှိမ်ချနိုင်နေတယ်အကောင်းဆုံးကျွန်တော်တို့ကမွေးပြီးလဲစတိုက်တိုက်သွားတော့ပါပဲတက်တက်တာလုံးတောက်မယ်ဆိုတော့ကျွန်တော်တို့ကတိုက်ဖို့အစင်းနဲ့ရှိပါတယ်
HIV ယောဂပိုးမရှိတဲ့သူတွေအနေနဲ့လဲ HIV ယောဂကူးစက်ခံရနိုင်တဲ့နည်းလမ်းတွေကိုသိရှိအောင်လေ့လာထားပြီးသတိပြုရှောင်ကျဉ်သွားရမှာဖြစ်တယ်လို့သိရပါတယ် HIV ယောဂပိုးကူးစက်ခံရနိုင်တဲ့နည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါမှာတော့
မူရစေတုံးတဲ့လူတွေထိုးပြီးတုံးတဲ့လူတွေကကူးစက်တယ်နော်ယောက်ျားချင်းဆက်ဆံတဲ့လူတွေကူးစက်တယ်ပြည်စားလုပ်ငန်းလုပ်တဲ့အမေကလေးတွေကူးစက်တယ်လို့ပြောပေမဲ့ဒါရီယာလူနည်းစုကတော့အများဆုံးကူးစက်နေတာတော့ဒီလိင်ကိစ္စနဲ့ပတ်သက်ပြီးတော့ကူးစက်နေတာဖြစ်တယ်အဲ့တော့ဒီအထူးသဖြင့်ဒီလူငယ်လူရွယ်ပိုင်းနေအနေနဲ့ပေါ့နော်လူငယ်လူရွယ်တွေမကအောင်ပေါ့နော်အားလုံးပေါ့နော်ဒီလိင်ကိစ္စဆိုတာလူတိုင်းလူတိုင်းကင်းလွတ်တာမဟုတ်ဘူးပေါ့နော်ဆိုတော့လူတိုင်းလူတိုင်းကဒါကြောင့်မလို့ကြားဟုတ်ဘာကြောင့်ကူးစက်တယ်ဘာကြောင့်မကူးစက်ဘူးသိဖို့လိုတယ်ဘယ်လိုကာကွယ်မှုယူရမလဲဆိုတော့သိဖို့လိုတယ်ဥပမာဆိုတော့ဒီအပျော်ပါလိုက်စားမယ်ဆိုရင်ပေါ့နော်တက်နိုင်ရှောင်းတယ်နော်ဒါပေမဲ့မရှောင်းနိုင်လို့ရှိရင်ကွန်ဒွန်မသုံးနဲ့ဒါမျိုးပေါ့ကာကွယ်ရတယ်ပေါ့နော်ဆိုတော့ကာကွယ်ကိုသိဖို့လိုတယ်
တကဘာလုံးမှာ HIV ရောဂါပိုးကူးစက်ပြန့်ပွားမှု zero new infection ဖြစ်တဲ့အထိကျူးပန်းဆောင်ရွက်နေကြတဲ့နေရာမှာပူးပေါင်းပါဝင်နိုင်ကြဖို့အတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
HIV ယောဂကုသမှုနဲ့ကာကွယ်မှုတွေအကြောင်းလူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါအခုကတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါဦးမယ်မဆုမြတ်မွန်ကအစီအစဉ်ပြီးတော့ကုသညုံနဲ့အတူတင်ဆက်ထားပါရရှင
်အင်ဒိုနီးရှားမှာတော့လူတိုင်းအင်တာနက်သုံးနိုင်ဖို့နှီးစက်လာနေပြီကုသညုံဦးရေဖွံ့ဖြိုးဆဲနိုင်ငံတွေဝေးလံတဲ့နေရာတွေမှာမိုးပြံပူပေါင်းကြီးတွေနဲ့အင်တာနက်ကိုရက်ဖြန့်နိုင်ဖို့ကြိုးစားနေတဲ့ project လုံးကအခုအင်ဒိုနီးရှားကတယ်လီကောဆက်သွယ်ရေးကုမ္ပဏီ3ခုနဲ့သဘောတူလိုက်ကြပြီ
။အဲ့ project loom ဆိုတာက Google ရဲ့မိခင်ကုမ္ပဏီ Alphabet ရဲ့အဓိက project ကြီးတစ်ခုပဲဗျ။ Google ကုမ္ပဏီကိုလုပ်ငန်းတွေခွဲပြီးတော့ပြန်မဖွဲ့ဈေးခင်အထိဆိုရင်တော့ Google ရဲ့ project loom လို့လူသိများကြတာပေါ့။ Loom for All ဆိုတဲ့စောင့်ပုံးနဲ့ဒီမိုးပြံပူပေါင်းတွေတုံးပြီးတော့လူတိုင်းအင်တာနက်ရောက်အောင်လုပ်ပေးမယ်လို့ရည်ရထားတဲ့ project ကြီးပဲမဆင်မမွေ။
သူတို့လို့လို့အင်တာနက်လိုင်းတွေချိတ်ဆက်ဖို့ခက်ခဲတဲ့အင်ဒိုနီးရှားကခေါင်းတဲ့နေရာတွေကတော့အင်တာနက်သုံးနိုင်ကြတော့မှရှင် Telkomsel, XL, Axiata နဲ့ Indosat ဆိုတဲ့ဒီအင်ဒိုနီးရှားက Telecom ကုမ္ပဏီကြီး၃ခုနဲ့ပေါင်းပြီးတော့ Project Loon ကဒီပေ40လောက်အမြင့်ရှိတဲ့မိုးပြံပူပေါင်းကြီးတွေကိုသုံးပြီးတော့မှ Internet Signal တွေကိုဖြန့်ပေးမှသူတို့အပြောအတိုင်းဆိုလို့ရှိရင်တော့လေထဲက Tower တိုင်ကြီးတွေလိုသဘောမျိုးနဲ့ Internet Signal တွေကိုဖြန့်ချက်ပေးမှာပေါ့စမလက်ကင်ဖုန်းရှိတဲ့လူတိုင်းကဒီအင်တာနက်လိုင်းကိုချိတ်လိုက်ရုံပဲတဲ့
လက်တွေ့မှာတကယ်လှုပ်ဖြစ်မဖြစ်ဆိုတာကို2016နှစ်ဆန်းကစပြီးတော့တစ်နှစ်ကြာအောင်ဆန်းပြီးတော့မှစီးပွားပြစ်လုပ်မှာတဲ့ဒီ project loan back ကအင်တာနက်ကွန်ရက်ဖြန့်ပေးနိုင်မဲ့မိုးပြံပူပေါင်းကြီးတွေလွတ်တင်တဲ့ကိစ္စကိုအာရုံစိုက်မယ်။နောက်အင်ဒိုနီးရှား Telecom ကုမ္ပဏီ၃ခုကကြတော့သူတို့ကုမ္ပဏီတွေကပေးမဲ့အင်တာနက်ဝန်ဆောင်မှုကိုလိုချင်သူတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့အပိုင်းကိုတာဝန်ယူမှာတဲ့ဒီ season ကြောင်းစဉ်းစားရှင်းလင်းပွဲတုန်းကသူတို့ပြောခဲ့ကြတာလေ။
အဲ့ project loan ကဒီအင်မတန်ခိုင်ခန့်တဲ့ plastic ဆတွေနဲ့ချုပ်ထားတဲ့ helium မိုးပြံပူပေါင်းကြီးတွေကိုမြေမျက်နှာပြင်ရဲ့အထက်12မိုင်လောက်အမြင့်အထက်လေထုထဲကိုလွှတ်တင်ပြီးတော့မှအဲ့ဒီကနေပြီးတော့ internet signal တွေကိုဖြန့်ပေးမှာပါအထက်လေထုဆိုတဲ့အတွက်လေရင်ပြန်နေပြန်တဲ့လေထုထက်ကိုနောက်ထပ်အနည်းဆုံးတစ်ဆလောက်ပိုမြင့်ပါတယ်မိုးပြံပူပေါင်းကြီးတစ်ခုပေါ်ကနေမြေအောက်မှာ internet ကွန်ရက်ဖြန့်နိုင်မဲ့အကွာအဝေးကအချင်း25မိုင်လောက်ရှိမယ်တဲ့အဲ့လိုမျိုးလွှတ်ပေးတဲ့ဒီ signal နဲ့ smart လက်ကင်ဖုန်းရှိကြသူတွေက internetကိုချိတ်ဆက်ပြီးတော့သုံးနိုင်ကြမှာ10မိနစ်ကို10 megabit per second လောက်မြန်တဲ့ 4G မြန်နှုန်းမြင့် internet ကိုသုံးနိုင်ကြမယ်လို့ဆိုတာပဲ
အင်ဒိုနီးရှားနိုင်ငံဆိုတာကတောရီတောင်တွေနဲ့ကျွန်းစုပေါင်း 18,000 လောက်စုနေတဲ့နိုင်ငံဆိုတော့မိုးပြံပူပေါင်းပေါင်းရာနဲ့ချီကိုသုံးဖို့လိုမယ်လို့ဒီအစီအစဉ်ကိုလုပ်နေကြသူတွေကပြောပါတယ်မိုးပြံပူပေါင်းကြီးတစ်လုံးကိုရက်ပေါင်း180ကျော်လောက်ခံမယ်တဲ့ဒဏ်ငွေကုန်သွားလို့မြေပေါ်ပြန်လွင့်သွားမယ်မိုးပြံပူပေါင်းနေရာမှာအစားထုတ်ဖို့နောက်တစ်လုံးကလည်းအမြဲအဆင့်သစ်ရှိနေမယ်ဆိုတော့အောက်မှာဒီအင်တာနက်သုံးနေကြသူတွေလိုင်းပြတ်သွားမှမျိုးတော့ပူစရာမလိုဘူးပေါ့
မိုးပြံပူပေါင်းကြီးတစ်ခုစီမှာဒီ data တွေကိုပို့နိုင်လက်ခံနိုင်မဲ့ radio transceiver နှစ်ခုပါမယ်နောက်အရေးပေါ်သုံးဖို့ကိုလည်းနောက်တစ်ခုအရန်ရှိနေမယ်နောက်လေတိုက်တဲ့လမ်းကြောင်းကိုလိုက်ပြီးတော့မှဒီမိုးပြံပူပေါင်းကြီးတွေကိုအပေါ်အောက်ကိုလိုသလိုသွားနိုင်အောင်လှုပ်ပေးတဲ့ဒီ altitude ထိန်းချုပ်စနစ်လည်းပါပါတယ်အဲ့ဒါတွေအားလုံးကိုနေဆွမ်းရင်သုံးပြီးတော့လဲပတ်မှဖြစ်ပါတယ်
တော်တော်ထူတယ်ကျွန်းသေးလေးတွေပြန့်ကျဲနေတဲ့အင်ဒိုနီးရှားလိုနိုင်ငံမျိုးမှာအင်တာနက်လိုင်းကျိုးတွေတွေ့မယ်။နောက်မိုဘိုင်းဖုန်းတာဝါတိုင်တွေထူမယ်ဆိုတာကမလွယ်ဘူး။နောက်ကုန်ကြမ်းစိတ်ကလည်းတိတ်များမယ်။ဒါကြောင့်မလို့အခုလိုမျိုးမိုးပြံပူပေါင်းတွေတုံးပြီးတော့အင်တာနက်ကွန်ရက်ဖြန့်တာကဈေးအသက်သာဆုံးနည်းလမ်းဖြစ်တယ်လို့ Google ရဲ့မိခင်ကုမ္ပဏီ Alphabet ကထောက်ပြပါရတယ်
။အင်ဒိုနီးရှားနိုင်ငံမှာဒီလူဦးရေကသန်းပေါင်း255သန်းလောက်ရှိတယ်။ဒါပေမဲ့သန်း100ကျော်လောက်ကအင်တာနက်ကိုမသုံးနိုင်ကြသေးဘူး။ပထဝီအနေအထားအခက်အခဲကြောင့်ဒီမြေအောက်ကေဘယ်ကြိုးတွေသွဲဖို့နောက်တာဝါတိုင်တွေစိုက်ဖို့ကလည်းမလွယ်လှအောင်မလားအဲဒါကြောင့်မလို့ဒီအင်တာနက်သုံးနေကြသူတော်တော်များများကလည်းမြန်နှုံးမြင့်ဆက်သွယ်မှုမျိုးမဟုတ်ကြဘူးအဲဒါကြောင့်မလို့ project loan က သူနဲ့တွဲလုံးမဲ့ဒီ Indonesia Telecom Internet ဆက်သွယ်ရေးကုမ္ပဏီတွေရဲ့ Internet Signal ကိုလေထဲကနေပြီးတော့ပြန်ပြီးတော့ဖြန့်ပေးမဲ့သဘောပ
ါတခုရှိတာကမြေပေါ်မှာရှိနေသူတွေက Internet ချိတ်ဆက်သုံးနိုင်မှု Smart လက်ကင်ဖုန်းတွေလိုတယ် Indonesia မှာ Mobile Phone ဈေးကွက်ထူပေါက်နိုင်မှုက100ရာခိုင်နှုန်းနီးပါးလောက်ရှိပေမဲ့ Smart လက်ကင်ဖုန်းတွေက23ရာခိုင်နှုန်းပဲရှိတယ်လို့ Guardian သတင်းစာကြီးရဲ့ဆောင်းပါးကပြောပါတယ်အဲ့ဒါကြောင့်မလို့ဒီ internet ကွန်ရက်ဖြန့်ပြီးတယ်ဆိုတာတော့မှ internet ချိတ်နိုင်တဲ့လက်ကင်ဖုန်းတွေရှိမှဖြစ်မယ်လို့ဒီဆောင်းပါးမှာထောက်ပြထားတယ်မဆုမြတ်ပါဘူ
း။နောက်တစ်ချက်ကလည်းကိုသားညုံရဲ့အခုလိုမျိုးဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာလူတိုင်း internet ကိုချိတ်ဆက်သုံးနိုင်ကြဖို့ဆိုပြီးတော့ project loon ကစူးစမ်းနေပေမဲ့ Indonesia နိုင်ငံမှာလာလုံးမဲ့အစီအစဉ်ကိုလူတိုင်းကစူးစိုးကြတာတော့မဟုတ်ဘူး။ဒီ Indonesia မှာအကြီးဆုံး telecom company ကြီးဖြစ်တဲ့ Telecommunikasi ကမြန်နှုံးမြင့် internet အတွက်ကိုဒီ fiber optic ဖန်ကျိုးမြင့်တွေသွဲတဲ့သူတို့ကုမ္ပဏီရဲ့အားထုတ်မှုကိုထိခိုက်မယ်လို့ဆိုပြီးတော့ဆန့်ကျင်နေရှင်။အဲ့ဒီကုမ္ပဏီကမာလူကူနဲ့ပါပူဝါဒေသတွေမှာဒေါ်လာသန်းရာချီအကုန်ခံပြီးတော့ fiber optic ဖန်ကျိုးမြင့်တွေသွဲနေတာလေ
။အဲ့ဒီကုမ္ပဏီကြီးတခုတည်းတည်းမဟုတ်ဘူး။တခြားဒီ internet ဆက်သွယ်ရေးကုမ္ပဏီတွေအားလုံးအတွက်လည်း project loom ရဲ့အစီအစဉ်ကြောင့်နစ်နာနိုင်တယ်လို့ Indonesia ကဒီဆက်သွယ်ရေးပိုင်းဆိုင်ရာသုံးသပ်သူတွေချို့ကပြောနေကြတာပဲဗျ။
ဒါမဲ့ဒီ project loom နဲ့တွဲလို့မယ်လို့သဘောတူထားတဲ့ Indosat ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကတော့အခုဒီကောင်းကင်ဘော်ကနေပြီးတော့ internet ကွန်ရက်ဖြန့်ဖို့အဓိကထားတဲ့နေရာတွေမှာတကယ်တမ်းတော့ဘယ် Indonesian internet လုပ်ငန်းမှ tower တိုင်းထောင်ဖို့ပဲဖြစ်ဖြစ် fiber optic ဖန်ကျိုးမြင့်သွဲဖို့ပဲဖြစ်ဖြစ်တကယ်လက်တွေ့လုပ်ဖို့ခက်ခဲတယ်လို့ပြောတာကိုတော့ Wall Street Journal သတင်းဆောင်ပါးမှာကိုးကားရေးထားတာပဲ
Project Loom ကဒီ Indonesia နိုင်ငံက internet ဆက်သွယ်ရေးကုမ္ပဏီတွေနဲ့ပေါင်းလုပ်ဖို့သဘောမတူခင် New Zealand, Australia နဲ့ Brazil နိုင်ငံတွေမှာအဲဒီကဒီ internet ကုမ္ပဏီကြီးတွေနဲ့ပေါင်းပြီးတော့မိုးပြံပူပေါင်းကြီးတွေပေါ်ကနေ internet ကွန်ရက်ဖြန့်တာကိုအရင်စမ်းသပ်ခဲ့သေးရမဟုတ်လားမဆင်းရော
။ဟုတ်ပါတယ်အဲဒီတုန်းကတော့ဒီတနိုင်ငံမှာကုမ္ပဏီတစ်ခုစီနဲ့ပဲစမ်းသပ်ခဲ့တာပါ။အခု Indonesia နိုင်ငံမှာကျတော့ internet ကုမ္ပဏီကြီး3ခုနဲ့ပေါင်းပြီးတော့လုပ်မှာကိုသားညုံရဲ့ပြောရရင်တော့ဒီဖွံ့ဖြိုးဆဲနိုင်ငံတစ်ခုမှာပထမဆုံးစမ်းသပ်မှာပေါ့။လက်တွေ့မှာအောင်မြင်သွားပြီဆိုရင်တော့တကမ္ဘာလုံးမှာအင်တာနက်သုံးခွင့်မကြုံသေးတဲ့လူပေါင်း 8.2 ဘီလီယံစီကိုအင်တာနက်ရအောင်လှုပ်ဖို့ပိုနှိစက်သွားမယ်လို့ Project Loon ရဲ့ဒုဥက္ကဋ္ဌ Mike Cassidy ကပြောထားပါဗျ
။စီးပွားရေးအတွက်မှဆိုရင်တော့အင်တာနက်သုံးသူတွေများလာလေလေ Google ရဲ့ဝန်ဆောင်မှုတွေကိုသုံးကြမဲ့သူများလာလေလေပဲ။ Google ရဲ့ Android စနစ်သုံးတဲ့ဖုန်းတွေပိုရောင်းရမယ်။ Gmail သုံးသူတွေများလာမယ်။ YouTube website သုံးတဲ့သူတွေများလာမယ်။နောက် Google သုံးပြီးတော့ချက်လက်ရှာတဲ့သူတွေပိုများလာမယ်။အဲ့အတွက် Google company အတွက် CY အကျိုးမြတ်တွေတိုးလာဖို့ပဲရှိမယ်ဆိုတဲ့အချက်ကိုလည်းထည့်တွက်ရမယ်မဆင်းဘူး။
တေချာရာပေါ့ရှင်ဒီ Android ဖုန်းတွေထဲမှာဈေးတက်လောက်ထားတဲ့ Android 1ဆိုတဲ့လက်ကင်ဖုန်းတွေကို Indonesia မှာပေါ်ပေါ်များများရောက်အောင်လို့စူးစမ်းသွားပါမယ်လို့ Mike Cassidy ပြောထားတာကိုပဲကြည့်လေ။ဘလို့ပဲဖြစ်ဖြစ်အခု Google ရဲ့ Project Loon ကရှင်းနှစ်ကစပြီးတော့ Indonesia မှာမိုးပြံပူပေါင်းကြီးတွေနဲ့ Internet ကိုရက်ဖြန့်ဖို့လုပ်တော့မယ်။ဒါက Facebook ကလည်းအထူးတီထွင်ထားတဲ့ဆက်သွယ်ရေးဂျိုရုသုံးပြီးတော့ Africa တိုက်ထဲကနေရာတော်တော်များများမှာအခမဲ့ Internet ကိုရက်ဖြန့်ပေးတော့မှာဆိုတော့ကောင်းတဲ့လုပ်ရက်တွေပါ။ဒါပေမဲ့တစ်ချိန်တည်းမှာလည်းဒီ Internet ကိုချိတ်ဆက်နိုင်မဲ့ Smart လက်ကင်ဖုန်းတွေကိုလူတိုင်းကိုင်နိုင်ကြမှာပဲ Internet ကိုလူတိုင်းသုံးနိုင်ကြမှာဖြစ်ပါလိမ့်ရှင
်။မဆုမြတ်မို့စီစဉ်ပြီးကုသညုံနဲ့အတူတင်ဆက်တဲ့ Blogger ပြောသမျှအစီအစဉ်ကိုထုတ်လင်းပေးခဲ့တာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ပြည်ဝအမေရိကန်ပန်ရဲ့2015ခုနှစ်ဒီဇင်ဘာလ12ရက်စနေနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ25 32 50နဲ့လိုင်းလံမီတာ190ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုကတော့ဒီစနေနေ့ညပုံမှန်ထုတ်လွှင့်ပေးနေကြဓာတ်ရိုက်လေလာအစီအစဉ်အလှည့်ကြပါပြီမြန်မာနိုင်ငံတဝမ်းမှာဒီရက်ပိုင်းစုပေါင်းအမိုက်ကောက်တာလို့လူတွေကိုယ်တိုင်ပါဝင်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်သဘောထားတွေကိုဆွေးနွေးကြမှာပါထုတ်လုပ်သူကိုရနိုင်တဲ့အတူကိုသားညူကအစီအစဉ်တင်ဆက်ထားပါရရှင
်မင်္ဂလာညရမခင်ဗျာစနေညပိုင်းတဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရယ်ခုနကျွန်တော်တို့ပြောလိုပဲဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ social change လို့ပြောရပါလိမ့်မယ်လူမှုအတိုင်းဝန်းတစ်ခုလုံးရဲ့အမှုအကျင့်တွေပြောင်းလဲမှုပေါ့ဒါနဲ့ပတ်သက်ပြီးတော့ဘလောက်ထိလက်ရှိအာဏာရဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့ဥဆောင်သွားနိုင်မလဲအဓိကတော့လူလှုပ်ရှားမှုတွေနဲ့ဥဆောင်နိုင်မလဲပေါ့အခုဒီနေ့မှာဆိုရင်ကျွန်တော်ပြောမယ်ဆိုရင်အထူးကြကြစတင်ပြီးတော့တနင်္ဂနွေအတိုင်းတာနဲ့အမိုက်ကောက်လှုပ်ရှားမှုတွေကိုမြို့သားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်ပြီးတော့ပြုလုပ်တဲ့ခင်ဗျာမှာနေရာတော်များများမြို့နယ်တော်များများနေရာတော်များများမှာကျွန်တော်တို့တွေ့နေရပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေတွေကနေပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တွေနဲ့အခုလိုမျိုးအလားတူပေါ့ဒီလူမှုအတိုင်းဝိုင်းတွင်အမှုကျင့်ပြောင်းလဲမှုလူမှုတိုင်းဝိုင်းရဲ့အခြေအနေပြောင်းလဲမှု social change တွေကိုဘယ်လောက်ထိဥဆောင်သွားနိုင်မလဲဆိုတဲ့ကိစ္စတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးတော့ဖို့ရှိပါတယ်အဓိကပါဝင်ဆွေးနွေးပြီးဘူးကျွန်တော်တို့ဖိတ်ခေါ်ထားတဲ့ထဲမှာတော့ဒီလက်ရှိအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရန်ကင်းမြို့နယ်ပြည်သူ့တော်ကုသလေဖြစ်ရွေးချယ်ခံထားရတဲ့ဒေါ်စင်မာအောင်ရှိပါတယ်နောက်တစ်ဦးကတော့88မျိုးဆက်ကျောင်းတာဟောင်းတူဖြစ်တဲ့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမိုးသီးစုံလည်းဖိတ်ခေါ်ထားပါတယ်လီလိုင်းပေါ်မှာအခုသူတို့နှစ်ယောက်လုံးမရှိသေးပါဘူးခင်ဗျအဲ့တော့အခုဒေါ်စင်မအောင်ရောက်ပါပြီမက်စီမအောင်ကြားပါလားခင်ဗျဟယ်လိုမက်စီမအောင်ကြားပါလားဟယ်လိုမက်စီမအောင်ကြားပါလားခင်ဗျဟယ်လိုမက်စီမအောင်ကြားပါလားဟုတ်ကြားပါပြီကြားပါပြီမက်စီမအောင်ဟုတ်ကဲ့ကြားရ
တယ်ပေါ့ဗျာ
ဟုတ်ကဲ့မက်စီမအောင်ကြီးအခုခုနကကျွန်တော်ပြောသွားလို့ပါရဲ့အခုကခုနကဒီလူမှုအတိုင်းဝန်းပြောင်းလဲမှုနဲ့ပတ်သက်လို့ပေါ့လူလူအားလုံးပါဝင်နေတဲ့လှုပ်ရှားမှုတွေအခုပထမဆုံးစရဆိုရင်ပြောရမယ်ဆိုရင် NLD ကနေပြီးတော့အမိုက်ကောက်လှုပ်ရှားမှုတနင်္ဂနွေလုံးအတိုင်းတာနဲ့ဒီနေ့စတင်လိုက်တာကျွန်တော်တို့သတိထားမိပါတယ်ခင်ဗျာအဲ့တော့ဒီအချိန်နဲ့ပတ်သက်လို့ရွယ်ချက်ပေါ့လုတ်တဲ့ရွယ်ချက် NLD ရဲ့စဉ်းစားချက်ဘလို့ရှိတယ်လို့မက်စီမအောင်ပြောနိုင်ပါလဲခင်ဗျာ
ဒီမှာတို့တောင်းပန်လို့ပါပဲဒီနေ့ topic လေးနဲ့ဟိုအမိုက်ကောက်တဲ့လှုပ်ရှားမှုတွေကတော်တော်လေးကို different ရှိတယ်လို့ကျွန်တော်ထင်တယ်အခုက energy ကလူကြီးကိုကောက်ပါလို့ပြောတာမျိုးမဟုတ်ဘဲနဲ့ခုပါတီဝင်တွေအထူးသဖြင့်လက်ရှိလက်တလုံးရွေးချယ်တင်မြှောက်ခံရတဲ့ကိုယ်စားလှယ်တွေပါပါဝင်ပြီးတော့အမိုက်ကောက်ရမယ်ဆိုပြီးတော့ပါတီတွင်းဝင်တက်ဆက်ကနေတဆင်းမှာပေါ့နော်ပြီးတော့ပြည်သူလူထုနဲ့ရောသက်ဆိုင်ရာတွေနဲ့ရောဟိုတက်နိုင်တဲ့နေရာထိဆက်ပြီးတော့တည်တည်ပြတ်ပြတ်အမိုက်ကောက်တဲ့လှုပ်ရှားမှုပေါ့ဒီနေ့ကတော့ပတ်ဝန်းကျင်ဆိုင်ရှင်းလေးပါမယ်နောက်ပြီးတော့ဒါအပြင်ကိုဒီ civic act လို့ပြောရမယ်ဒီနိုင်ငံသူနိုင်ငံသားတွေရဲ့ခုနကချင်းဝတ်ပိုင်းထိပါတည်တည်တင့်တင့်သွားနိုင်လို့ရမှာခုနလက်စလုံးရွေးကောက်ခံရတဲ့ဒီဘက်တော်ကိုယ်စားလှယ်တွေကိုပါဟိုပါဝင်စေခြင်းတဲ့သဘောပါဆိုတော့အရင်ဆုံးကတော့ change ကဘယ်ရစားလဲဆိုပြီးတော့နှိမ့်ချတဲ့တွေပေးပြီးဒီလူတွေကိုလိုက်လို့ပါလို့ပြောရင်ခုကဒီလူတွေကိုပြောရမျိုးမဟုတ်ဘဲနဲ့ကိုယ်ပါတီဝင်တွေလည်းတလုံးရွေးချယ်တင်ရောက်ခံရတဲ့ကိုယ်စားလှယ်တွေကိုယ်တိုင်ကနေပြီးတော့ဒီကိစ္စမှာပါဝင်ဖို့ဆိုပြီးသွားတဲ့အခါမှာဒါကညာ movement တော်မျိုးလဲတောင်းတယ်။ဒီမှာဒီလိုပြောမယ် civic action လို့ပြောရမယ်။ဒီလိုရဲ့ line နာရမယ်။တင်းဝတီတာဝန်တွေကိုဒီလိုပြောမယ်ဒီပါတီတွေကနေပြီးတော့အစားပြုတဲ့သဘောလို့ကျွန်မဒီလိုဝင်နေပါတ
ယ်။ Okay မဆီမအောင်တို့ခုနကပြောလို့ပါတီကနေပြီးတော့စပြီးတော့လှုပ်တဲ့လှုပ်ရှားမှုပေါ့လူတို့ကိုလည်းပါဝင်နိုင်အောင်အဲ့တော့ဒီကနေ့လှုပ်ရှားမှုကိုကြည့်မယ်ဆိုရင်လူတို့ရဲ့ပါဝင်မှုနဲ့ပတ်သက်လို့ရောမဆီမအောင်ဘယ်လိုတွေ့ရလဲခင်ဗျအားရကျေနပ်မှုရှိပါလားလိုအပ်မယ်လို့ထင်ပါလား
ဟုတ်ကဲ့အခုကျမအတွေ့အကြုံရရောလက်ရှိမြင်နေရတဲ့အမြင်တွေရအောင်ဆိုလို့ရှိရင်ဒီလူလူတို့ကကျမတို့ကိုတောင်မှကျမတို့ဆက်တောင်မှပို့ပြီးတော့တရားထက်တန်ရမျိုးတွေကိုတွေ့ရတယ်။ဘယ်အချိန်ဘယ်နေ့မှာအနိုင်ောက်တာစတော့မှလဲပေါ့နော်။ဒေါ်စန်းစီကစပြောလိုက်ပြီးသူကဒေါ်စီကိုပုံနေဝင်တယ်။ဘယ်တော့မှမလဲသူတို့ကအစင်းနဲ့ဖြစ်နေပြီဆိုတာမျိုးတွေကိုစပြီးတော့ပြောလာကြတာမျိုးတွေတွေ့ရတယ်။ဆိုတော့ဒီပြည်လှုပ်ရှားမှုတွေမှာလည်းတကယ်တည်းကဒီလူလူကိုလိုက်ကောစိတ်ပါဝင်စားစွာနဲ့ပါဝင်လာကြတာကိုတွေ့ရပါတယ
်။ဟုတ်ကဲ့နောက်တစ်ချက်ကျွန်တော်မေးချင်တာကတော့ဒီအခုအမိုက်ကောက်လှုပ်ရှားမှုလှုပ်ဖို့ဆိုပြီးတော့ဒီလက်ရှိရွေးကောက်ခံထားတဲ့လွှတ်တော်ကုစေတွေကိုဒေါန်ဆန်းစုကြည်ကတိုက်တွန်းနေညွှန်ကြားချက်ပေးတယ်တော့ဒီပေါ်မှာတချို့ဝေဖန်တန်တွေလည်းရှိပါတယ်အ ਨੇ ချင်းပါဒါပေမဲ့သူတို့ဝေဖန်တာကတော့အခုလိုချိန်မျိုးမှာဒီလက်ရှိရွေးချယ်ခံတဲ့ကုစေကိုဓာတ်လုတာထက်ပိုပြီးတော့တင့်တော်တဲ့လုပ်ငန်းတွေနိုင်ငံရေးလုပ်ငန်းတွေအများကြီးရှိတဲ့ဆိုတဲ့သုံးသက်ချက်တွေဝေဖန်ချက်တွေရှိပါတယ်ဒီပေါ်မှာမက်ဆီမအောင်ဗာများတုံ့ပြန်လို့ပါလေ
အန်ဒါတော့ဟိုဒီလိုဟိုတယောက်နဲ့တယောက်ကတော့အမြင်ကျူနိုင်မှာမဟုတ်ပါဘူးဒီနဲ့တလောကာလမှာကကြတော့ တက်လုံးကျမတို့အမိုက်ကောင်းနိုင်တယ်လို့တော့မထင်ပါဘူးဒါပေမဲ့ဒီလိုဆိုလူတော်ကိုယ်စားလှယ်တယောက်ကလည်းဒါနိုင်ငံသားတယောက်ပဲဖြစ်တယ်နိုင်ငံသားဒီပဲတာဝန်နဲ့ဝန်ကြီးကိုနိုင်ငံသားတွေကိုဘာလို့ပါလို့ခိုင်းတာလဲဆိုလို့ရှိရင်ဒီလူကြီးရဲ့ဘယ်လိုမဲနေလဲရေကောက်တင်ယောက်ခင်ရတဲ့ဒီလူတွေကဒီလူတယောက်အနေနဲ့ပဲဒီတော်ကိုခြေပြောင်းလို့လုပ်စီနေတယ်စစီနေတယ်လို့ကျမထင်တယ်နောက်ပြီးတော့ဒီလောက်တခုလည်းလည်းမဟုတ်ပါဘူးခဲတော့တောင်ဆန်းစုဒီနေကြလိုက်တာကကျမတို့ဒီကြလိုက်တာတွေလည်းအများကြီးပဲရှိတယ်ကောင်းရန်ကောင်းရန်နေလည်းအများကြီးရှိတယ်ပါတီရဲ့အစည်းအဝေးအချိန်ကနေအချိန်ကဥပဒေလေးဘာလို့လဲပြည်သူလူထုရဲ့အနေနဲ့ကိုတည်ဖို့ကိစ္စလေးဆိုတာအများကြီးပါပဲဒီအဲ့ဒီအများကြီးတဲ့ကမှအမှတ်ောက်တယ်ဆိုတာကတော့ဒါ activity တစ်ခုအနေနဲ့လက်တွေ့ဆားလို့ရတဲ့ကိစ္စကိုစခိုင်းလိုက်တဲ့သဘောပေါ့နောက်တစ်ခုကသူများကိုခိုင်းပြီးသူမလုပ်တာလည်းမဟုတ်ဘူးတော့ဆန်းစီကသူကိုယ်တိုင်လည်းလုပ်မှဖြစ်တယ်ပေါ့နော်မလက်ကျန်ဆိုလို့ရှိရင်စပြီးဒီလိုလုံးတိုင်းတာနဲ့ပေါ့နော
်ဒီ
ကအစာပိုင်းလေးပဲရှိသေးတယ်မလက်ကျန်ကတော့တော့ဆန်းစီဘာမှဒီလိုလုံးတိုင်းတာနဲ့လုပ်ကြမှာ
အဲ့တော့ကျွန်တော်တစ်ချက်မေးချင်တာကဒေါ်ဆန်းစုကြည်ရဲ့တိုက်တွန်းချက်ကလွတ်တော်မတ်ဒီအနေနဲ့လူလူကိုထိတွေ့ဖို့ရည်ရွယ်ပဲတက်တက်ပါလားဒါမှမဟုတ်အပြောင်းလဲတွေကိုလူလူကြားထဲမှာလှုပ်ဖို့လားဘလို့စဉ်းစားချက်ရှိတယ်လို့ယူဆပါလဲမဆင်ပါဘူး
နှစ်ချက်ပြပထမအချက်ကတော့လူလူနဲ့တိုင်းရိုက်ဒီကပွဲတွေပြီးတဲ့နောက်ပိုင်းမှာတိုင်းရိုက်ပြန်လဲထိတွေ့ဖို့အခွင့်အရေးတစ်ခုရတယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်ဟိုအမှတ်ပြတယ်ဆိုတာဗျာတက်တနိုင်တစ်ခုဆိုတာလူတိုင်းကသိထားပြီးသားပဲအခုတိုင်းအခြေပိုင်းမှာလဲဘာလို့မလုပ်ခင်လဲကလဲအမှတ်ကြောက်တဲ့လူရှားမှုတွေကိုလူမှုအဖွဲ့အစည်းတွေရက်ဖက်အဖွဲ့အစည်းတွေအဲ့လောက်ကြာရအများကြီးလက်ရှိပါတယ်ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာဒီလောက်လုံးလုံးခက်ခက်မဖြစ်သွားဘူးပေါ့နော်ဒီတစ်ခါကကြာတော့ဒီ issue ကမေးလိုက်ရင်တော့ဒီလိုနဲ့ခံမယ်လို့ကျွန်မထင်ပါတယ်အမိုက်တွေပြေးပြာမှာပြစ်တဲ့ issue တွေနောက်တစ်ခုကတဘာပုံဝင်နေတဲ့ပတ်သက်တဲ့တက်တနာတွေပေါ့နောက်လူနိုင်ငံလူနိုင်ငံသားတွေရတူးချင်းတယောက်ချင်းရ behavior တွေပေါ့နော်ကိုယ်အမိုက်ကိုတော့မှဘယ်နာပြည့်ရမယ်စာဝန်ပေါ့ဗျာကိုတောင်းယူရမယ်ဆိုတဲ့အားလုံးတွေကို awareness raising လုပ်နေကြတယ်အများကြီးရှိပါတယ်ဒါကလည်းဟိုပုံနဲ့ချင်းနဲ့ကြောင်းလိုက်ရမယ်ကိစ္စမျိုးဖြစ်တယ်လို့ကျွန်မထင်တယ်။စခဲ့ပြီးသားပဲ။ဒါပေမဲ့ဒီအချိန်ကောင်ကပို့ပြီးတော့များတယ်။နှစ်ခုလုံးအတွက်လို့ကျွန်မထင်ပါတယ
်။ဟုတ်ကဲ့
။ဒီမှာလူကြီးနဲ့လည်းတိကျကိုရတယ်လို့ဒါ social change ကိုအပြောင်းအလဲကိုလူကြီးနဲ့တူတူပါဝင်လို့တော်တော်ကိုယ်ကလေးတွေကိုယ်တိုင်ကလည်းအင်ရှင်ရှိတာလို့ပြောတော့ပါ
။ဟုတ်ကဲ့။အဲ့တော့ကျွန်တော်တို့ဒီလူလူကိုယ်တိုင်ပါဝင်တဲ့ဒီ social change လူမှုအဖွဲ့အစည်းအပြောင်းအလဲကိစ္စကိုအမျိုးသားတခုစီဖွဲ့ချုပ်ကနေပြီးတော့ဘလောက်ထိဥဆောင်သွားနိုင်မလဲဆိုတော့ဒီ30ချက်ကိုကျွန်တော်နောက်ပိုင်းမှာဆွေးနွေးဖို့ရှိပါတယ်။မက်ဆီမောင်လေးလိုင်းပေါ်မှာခဏနေပေးပါခင်ဗျာ။ကျွန်တော်တော့ချင်းတချို့ဖိတ်ခေါ်ခြင်းပါတယ်။အာပထမဆုံးမောင်တသနာ
โอเค
မောင်တသနာကြားပါလားခင်ဗျာ
အားကြားပါတ
ယ်ဟုတ်ကဲ့မောင်တသနာအမြင်ကိုတိုးတုံးနဲ့ဆွေးနွေးလို့ရပါတယ်မဆင်မအောင်လည်းမေးမြန်းလို့ရပါတယ
်ဟုတ်ကဲ့အခုဒီဟိုကောက်တဲ့သူရှမ်းဦးကြီးပါလေဆိုတာဒါအွန်လိုင်းကောင်းပါလေအခုလိုကောင်းလဲဆိုချင်တယ်ဟုတ်ပါရဲ့ကျွန်တော်ဒီလူမှုအောင်ဝင်ခြင်းအတွက်လည်းဒါတရှိဟိုလည်းဟောဖူအောင်ဆောင်ရွက်မှုဒီအများကြီးရလာနိုင်တယ်ဒါအဓိကအဆင်ရာကျွန်တော်ရှိပါတရားဥပဒေစိုးမိုးကြီးရညှက်ရှင်းနေတယ်ကျန်းရှင်းနေတဲ့အခါကျဒီဖိုက်ခောက်တဲ့သူရှမ်းကိုဒါကိုယ်တိုင်သူစပြီးတော့ထုတ်ခိုင်းလိုက်တယ်ဆိုပြီးတော့ပါရှစ်လာတယ်ဆိုလို့ရှိရင်စီဝိုင်းလိုဝိုင်းရှင်တွေကလည်းလူလူတို့သူရဲ့ဟိုဒါဥဒိုင်းကိုကိုယ်ဆက်တယ်တုတ်နေတာလေဟိုကြောက်ရွံ့လာတယ်သူတို့အဲလိုရှိရင်တော်စားစုကြတာအဖိုက်ကနေတော့စလာဒီနေ့ကစလာတော့ဝိုင်းဝင်းရဲ့ကိစ္စတွေလည်းစလာပဲဒီခါကျရင်ကျွန်တော်တို့ဒီဟိုကျွေးချက်ကကိုယ်တိုင်ဒီကိုယ်တိုင်ဟိုဆောင်တော့နဲ့တော့လမ်းညွှန်ခဲ့တယ်။လမ်းညွှန်လိုက်ပြီဆိုလို့ရဒီနောက်အိုင်းဒီစီဝိုင်းလမ်းချင်းတွေကလည်းသူတို့ဥလိုက်ဥကိစ္စတွေလည်းကြောက်ရွံ့လာဝင
်။ဟုတ်ကဲ့။ဟုတ်ကဲ့ကဲ့ကိုဒသနာအမြင်ဆွေးနွေးပြီးတာကျေးဇူးပါခင်ဗျာ။နောက်တော့တော်ရှင်တူရှိပါတယ်။ကိုတန်းဆိုးတဲ့ကိုတန်းဆိုးရန်ကုန်မြို့ကပဲထင်ပါတယ်။ကိုတန်းဆိုးတူတူတူဆွေးနွေးလို့ရပါတယ်။လွတ်တော်မှဒီဒေါ်စင်မအောင်လည်းရှိပါတယ်။ဟုတ်ကဲ့ကိုတန်းဆိုးကြားပါလား။ဟယ်လိုကိုတန
်း
ဟုတ်ကဲ့ဆွေးနွေးလို့ရပါပြီဗျာ။
ဟုတ်ကဲ့ဒီကဒီအမိုက်တော့တဲ့ကိစ္စတော့ဒါအင်တာနက်မှာငမ်းရပြီးတော့ကိုယ်ရတဲ့ကိစ္စပါကျွန်တော်တို့အမေစုအနေနဲ့ကတိုင်းပြည်သားအားလုံးကဒါကျွန်တော်တို့ကုလူရအောင်လုပ်ပြီးတဲ့ခဏလေးကျွန်တော်တို့မြင်ပါတယ်ခင်ဗျာဒါလည်းမကြားရတော့ကျွန်တော်တို့ဒီရန်ကုန်ပြည်တော်ကြောင်းလို့ပြသလို့ရှိရင်ကျွန်တော်တို့လူပညာသမားတွေအနေနဲ့လူပညာရှင်တွေအနေနဲ့ဒီအောင်ပါဝင်ဆောင်ရွက်ပြီးတော့ကျွန်တော်တို့ဒီလူလူကိုဖြည့်အောင်မှုငံကန်နဲ့ပြုစောင့်ရတဲ့လုပ်ငန်းမျိုးတွေကိုကျွန်တော်တို့ဖြတ်ပြီးတော့ဒီအောင်ပါဝင်ဆောင်ရွက်ပြီးကြပါရခင်ဗ
ျာဟုတ်ကဲ့ပါခင်ဗျာအာကိုတန်းဆိုကျေးဇူးတင်ပါတယ်ခင်ဗျာအကျွန်တော်အခုဒီအမိုက်ကောက်လှုပ်ရှားမှုနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ကဥတင်ဦးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရည်ရွယ်ချက်ပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ရှင်းလင်းထားတာရှိပါတယ်ဒီအတန်းဖိုင်လေးကိုနားဆင်ကြည့်အောင်ပါ
အမိုက်ကောက်တယ်ဆိုတာကအဓိပ္ပာယ်ကတော့အမြန်လေးနဲ့ပါတယ်ဘာဖြစ်လဲလို့ဆိုတော့သဘောကတော့ဗျာဒီနိုင်ငံအတွက်ဒီကိစ္စဝိစားကျုံလာလို့လွတ်ပြမယ်ဆိုရင်အားလုံးအဖွဲ့ချုပ်ဟာနေမီတို့ရဲ့ရှင်မကားနဲ့ဒီလူလူအပေါ်မှာစီယုနိုင်ပြီးတော့ကဆောင်ရနိုင်ဖို့နဲ့အားလုံးတိုင်းမှာပြည်သူလူတရားလုံးဟာဘယ်လိုကိစ္စမျိုးပဲဖြစ်ဖြစ်အခုရနိုင်ငံတော်အတွက် ကျွန်တော်တို့ဒီအချုပ်ချာအနာကိုကာကွယ်ကြရတော့မယ်ကိုယ်တိုင်လွတ်လပ်မှုနဲ့ပတ်သူကာကွယ်ကြရတော့မယ်ရှေ့ဆက်ပြီးအစည်းအဝေးအတွက်လုပ်ကြရတော့မယ်မြင်းရဲရဲ့အတွက်လုပ်ကြရတော့မယ်လို့ဆိုရင်တို့တက်တက်တက်တက်ကြီးများတဲ့လုပ်နိုင်တဲ့ဆိုတဲ့ဒီကျွန်တော်တို့ရှမ်းမှုတော့ကျွန်တော်စိတ်ဒါတဲ့တော့အာဒီဟာကိုလုပ်လိုက်တဲ့အတွက်ဒါဟိုအားလုံးတကယ်နဲ့ကျွန်တော်ပြောချင်ပါမဘာ ပါလာအောင်ဆွဲတော်လုပ်နိုင်မှုလုပ်ခဲ့ဆွဲအင်ပေါ်တယ်အခုတိုင်းနဲ့ပတ်သက်လို့စီးလုံးပြီးတော့လုပ်နေမယ်ဆွဲအင်ပေါ်တယ်အဲ့ဒါလေးကိုစူးစီးတဲ့ဥစ္စာဒီနိုင်ငံတော်တစ်ခုလုံးမှာတကယ်လို့ဝိဇ္ဇာဥစ္စာအရေးပေါ်လာလို့ဆိုရင်နိုင်ငံကောင်းကျိုးအတွက်ဆောင်ရွက်နေမှာပြည်သူရဲ့ဒုနဲ့အင်အားနဲ့ဆောင်ရွက်တတ်ပြီးဆိုတဲ့အလေးထားလေးကိုစလိုက်တယ်ဆိုတဲ့အစဖြစ် သဘော
ဟုတ်ကဲ့ပါခင်ဗျာဒါကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့နိုင်ငံကြီးဦးတင်ဦးကနေပြီးတော့ဒီအမိုက်ကောက်လှူရှာမှုနဲ့ပတ်သက်လို့အဲသူတို့ရဲ့တုံ့သက်ချက်သူတို့ရဲ့အမြင်သူတို့ရဲ့ယူဆချက်ကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒေါ်စင်မအောင်ကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ခုနကဦးတင်ဦးပြောသွားတာတွေ့ရမှာပါအဓိကတော့ဒီလူမှုပြောင်းလဲတွေလုပ်ဖို့အတွက်အောက်ခြေအားနေပြီးတော့စပြီးတော့ပြောင်းလဲမှုတွေကိုလုပ်သွားဖို့ဆိုတဲ့ကိစ္စပါပါတယ်ခင်ဗျာအဲ့တော့ကျွန်တော်မေးချင်တာကဟယ်လိုကြားပါလားမစင်မအောင်Hello.
Okay. Okay.
Okay. အဲ့တော့အခုအဲ့တော့ဒီအလားတူဒီအမိုက်ကောက်လှူရှာမှုလိုမျိုးလူမှုလှူရှာမှုတွေလုပ်မယ်ဆိုရင်မြို့သားတိမှုစီအဘွဲကျုံနေနဲ့ခုနကအငယ်ဦးတင်ပြောသွားလို့ပါပဲအောက်ခြေထိလှူရှာမှုတွေဖြစ်လာနိုင်ဖို့ပေါ့အခုအချိန်ဒီကအစတယ်လို့ပြောတော့အလားလားအချိန်ဒီနဲ့ပတ်သက်လို့မဆင်မအောင်သုံးသပ်ပြပါလားဘလို့ရှိလဲတခြားလှူရှာမှုတွေကပေါ်ဖို့ရှိပါလား
တခြားလှူရှာမှုတွေပေါ်ဖို့ကတော့ကျွန်တော်တို့ခုနပြောသလိုမျိုးပဲဒီပါတီဘဟုကတောင်းရှိတဲ့ဒီတွေကလည်းပြီးတော့အချို့တွေတခုတခုပေါ်ဆောင်ပေးပါလိမ့်မယ်လို့ကျွန်မအချင်းနဲ့အခုကလည်းကျွန်တော်တို့ဒီလွတ်တော်ကိုယ်တော်တွေကိုစစတွေ့တဲ့အချိန်မှာပဲပါတီဥက္ကဋ္ဌတော်ဆန်းစီကြီးကိုယ်တိုင်ကဒီပြန်ကိုဆွဲထားပေးတာဖြစ်တယ်အဲ့ဒါကိုလည်းအဲဒီလိုဘယ်လိုပြောမလဲလွတ်တော်ကိုယ်တော်တွေဒီလုံးတိုက်တာနဲ့လုပ်စီတင်တဲ့အခြေခံကလည်းစပြီးတော့လေအဲ့တော့ဘဝဥစဉ်ကိုပြောသွားပြီဆိုတဲ့အခါကျတော့ပါတီမှာဒီလိုလှုပ်ရှားမှုတွေကိုအခါအလျော်စွာလုပ်ဖို့ရည်ရွယ်ချက်ဒီရှိထားပြီးသားလို့ကျွန်တော်တို့ဒီလိုပဲနားလည်လို့ရတယ်။ဒါ issue တွေကိုပဲအချိန်မှာဘယ်လိုလုပ်မလဲဆိုတာတော့ကျွန်တော်တို့မသိသေးပါဘူးပေါ့နော်
။ဟုတ်ကဲ့။အဲ့တော့လူမှုအဝင်းကျင်အပြောင်းလဲလုပ်မယ်ဆိုရင်မြမလက်ရှိလူဖွဲ့စည်းမှာအခုလိုအမိုက်ကောက်လှုပ်ရှားမှုပြင်တခြားဘလို့ဟာမျိုးတွေလိုအပ်ချက်တွေရှိမယ်လို့မဆင်မအောင်အဓိကဖြစ်ပေါ့လိုအပ်ချက်တော့အများကြီးရှိပါပါ။အဓိကလိုအပ်ချက်တွေလူတွေရဲ့အပြောင်းလဲအောက်ခြေအပြောင်းလဲဆိုရှယ်ချိန်းချက်ပတ်သက်လို့ဘာတွေလိုအပ်မယ်လို့ယူဆပါလဲ။
ကတော့ mind out တယ်ဆိုတာလည်း behavior change ပါပဲပထမတော့သဘာဝပတ်ဝန်းကျင်ဆန့်ကျင်မှုပေါ့နော်ဘဝသဘာဝပတ်ဝန်းကျင်ဆန့်ကျင်မှုကိုဟိုအခွင့်အရေးနဲ့ဒီတာဝန်နဲ့မှာတွဲပြီးတော့လုပ်တဲ့မြင်လာအောင်လို့လုပ်တဲ့ဆုံရှားမှုလိုမျိုးလို့ကျွန်မကဒီလိုပဲနေနေဒါအချင်းကိုနောက်ကျရင်ပါဖြစ်လာတာလေဆိုဆန့်ကျင်နဲ့ပတ်သက်ရအောင်မှာ control ထွေးကြရပေါ့ဘာမှမဆိုလို့ရှိရင်သွားတာရအရင်ကြားလာတယ်ဒါပေမဲ့ကျမတွေများတာဟာသူကြီးရဲ့အခွင့်အရေးလွတ်လပ်ခွင့်လို့ဆိုပေမဲ့ control တွေကိုမြင်ရမှာဖြစ်တယ်ဆိုတာမျိုးရတာအမိုက်ကောက်လို့ရှိရင်တော့ကောက်လို့မရတဲ့အနေအထားမျိုးလေးဆက်ဆက်ပြီးတော့ဒီလိုကိစ္စမျိုးတွေလည်းဖြစ်လာနိုင်ပါတယ်တချို့တော့နေရာတွေမှာလည်းဒီလိုမျိုးလေးလုပ်ခွင့်လို့ဆိုပြီးတော့အချင်းချင်းပေါ့လေဟိုစော်ဩလာတာမျိုးတွေလည်းတွေ့ရတယ်ပေါ့ဥမာစနေတောက်တဲ့ကိစ္စမျိုးပဲဒီအဓိကတော့အခြေခံလူအခွင့်အရေးနဲ့ပတ်သက်တဲ့အမျိုးတွေလှုပ်ရှားမှုတွေဖြစ်လာနိုင်တယ်လို့အကျဉ်းနဲ့လေးစားမှုတွေဒီလိုလှုပ်ရှားမှုတွေဖြစ်လာနိုင်တယ်လို့ဒီမှာပြောနေတယ်အများကြီးအား
ဖြင့်ဟုတ်ကဲ့အဲ့လိုလူမှုအပြောင်းလဲတွေလုပ်ဖို့ဆိုလို့ရှိရင်ဘယ်လိုအချက်တွေလိုရမလဲခင်ဗျာဘာကြောင့်ဒီလိုအခြေအနေမျိုးတွေခုနပြောလို့ပေါ့အမှိုက်ပြတဲ့ကိစ္စမျိုးတွေကိုယ်တွေထွေးတဲ့ကိစ္စမျိုးတွေဒါတွေဟာဖြစ်တာကလူတွေအကြောင်းဖြစ်တာလားလူမှုအခြေအနေအကြောင်းဖြစ်တာလားဒါမှမဟုတ်စီးပွားရေးဘဝအကြောင်းဖြစ်တာလားဒါမှမဟုတ်ရင်နိုင်ငံရေးအကြောင်းဖြစ်တာလားဘယ်လိုမျိုးသုံးသပ်မိပါလဲခင်ဗျာအရင်မြစ်ကူပေါ့
အားလုံးကတော့ဖြည့်ချက်နေတယ်ဒီလိုပြောမယ်ဆိုလို့ရှိရင်ဒီမှာနိုင်ငံရေးစနစ်တစ်ခုလို့ဒီလေပြောကြည့်ကြမယ်ဥပမာဆိုလို့ရှိရင်အမိုက်ကစ်တယ်ဆိုလို့ရှိရင်တော့အရင်တော့ဆိုလို့ရှိရင်ဟိုဘယ်လိုပြောမလဲတာမန်အရင်အမိုက်ကစ်ချင်တဲ့သူကလည်းဒီစီဗင်ပါရာကနေပြီးတော့တက်မှတ်တဲ့နေရာတွေမှာအမိုက်ကစ်ဖို့ထားပေးတာလည်းတက်တက်မှတ်မှတ်နေရာအဲ့ဒီအတွက်ပြင်ပြင်ပေးကြအောင်ပြင်ပြင်ပေးပြီးတော့အဲ့ဒါတော့အမိုက်ကစ်ချင်တယ်ဒါပေမဲ့အမိုက်ပြရမယ့်နေရာတက်တက်မှတ်မှတ်ရှိအစီဗင်လောက်တဲ့သူကလည်းဒီလူကအမိုက်တွေကိုစီကံမရှိဖြစ်တယ်ဆိုရက်အကျဉ်းလန်ပလိန်ကြီးပုံစံမျိုးပေါ့နော်အဖြစ်တင်တဲ့ပုံစံမျိုးလည်းသွားတယ်အခုကတည်းကတော့ဒီအကြောင်းလေးမှလည်းဘယ်လိုတွေ့လာလဲဆိုလို့ရှိရင်ဖိုက်တော့တာကိုဟိုသူတို့ကပါတီဆိုရင်ပါတီတစ်ခုရဲ့လုပ်တဲ့ပုံစံမျိုးပဲမဟုတ်ဘဲနဲ့သက်ဆိုင်ရာဌာနကြီးပေါ့တာဝန်ရှိတဲ့တွေတော့အခုချင်းချင်းလိုနေရာမျိုးတွေလည်းဥနိုင်နိုင်လို့ဖို့လို့နေကြတဲ့ဒီပါတီကထွက်လာလဲတွေ့ရတယ်ဒါလည်းကိုလည်းတချို့အောက်စီကအခုတော့မွေးနေပြီဒီသာသူတို့ကနေနေရတယ်သူတို့ဘာလုပ်ပေးရမလဲလိုအပ်တာရှိရင်ကိုယ်ကိုယ်ကိုလိုတာရှိရင်ပြောပါဆိုတာမျိုးပေါ့နော်ဆက်ဆက်ပြီးတော့ဟိုလောက်ရမယ်အနေထားမျိုးတွေလည်းတကားဖွင့်လာတယ်တွေ့ရတယ်ဆိုတော့
တော့ဒီနေ့ဒါကနိုင်ငံရေးအကြောင်းလေးရဲ့အစပဲလို့ကျွန်မထင်တယ်နိုင်ငံရေးနဲ့လူမှုရေးကတချို့နေရာတွေမှာတစ်ခုနဲ့တစ်ခုအတိုင်းအတာတစ်ခုတည်းချိန်ဆမှုရှိနေတယ်လို့ကျွန်မထင်တယ်လေအဲ့တော့ဒါကနိုင်ငံရေးစနစ်အကြောင်းလေးအစမှာတကယ်အခြေခံကျတဲ့ဟို behavior တွေဒီလိုနိုင်ငံသားတွေရဲ့ဒီအမှုမှုအကြောင်းလေးကနေပြီးတော့စာဖို့လို့ initiate လုပ်တဲ့လုပ်လိုက်တယ်အထက်ပိုင်းမှာလည်းနိုင်ငံရေးစနစ်ကိုကြောင်းလဲမှုကျူးစားနေတယ်လို့အောက်ခြေကနေပြီးတော့လည်းနိုင်ငံသားတွေရဲ့အမှုမှုရဲ့ behavior တွေပေါ့နော်ဒါတွေကိုချိန်မှုလို့ကြောင်းလဲမှုလို့ကျူးစားလာတဲ့အစလို့ကောင်းတဲ့အစလို့ကျွန်တော်ဒီလိုပဲထင်ပါတယ်နောက်ပိုင်းမှာလည်းအဲ့လိုပဲတစ်ခုချင်းဟိုလူတွေတော့ဝိတော့ဝိနေနေလာပြီးတော့ကိုပါတီအကို initiate လုပ်ကြရမလို့ပဲနဲ့လူစုပုံထိုင်ကကိုကဒီမှာသူတို့အစပြုပါမယ်ထင်ရှားမှုတွေလည်းရှိနိုင်ပါလိမ့်မယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နောက်ပိုင်းမှာတော့ဒီလိုမျိုးမှိုက်ောက်လှုပ်ရှားမှုပါဝင် social change တွေမှာလူလူမှာပဲတာဝန်ရှိတာလားအစိုးရပိုင်းရောအချို့ပိုင်းမှာရောတာဝန်ရှိလားဒီမေးခွန်းနောက်ပိုင်းမှာမေးဖို့ရှိပါတယ်ခင်ဗျာအခု loss ရတော့မက်စီမောင်လေးလိုက်မပါနေပြီးပါအောင်ကျွန်တော်တို့ရရှင်ချို့ဖိတ်ခေါ်ခြင်းပါလေအာပထမဆုံးကိုခင်မောင်လင်းကြားပါလားခင်ဗျာကိုခင်မောင်လင်းဟုတ်ကဲ့ကိုမောင်လင်းတူတူတုံနဲ့ဆွေးနွေးရပါတယ်မက်စီမောင်ရှိပါတယ
်မှိုက်ောက်လှုပ်ရှားမှုပါလေအဲ့ဒီနေ့ဟိုဒီကမှာဒီကမ်းဆိုးတဲ့ဖြစ်နေတယ်။ဒီကမ်းဆိုးတဲ့ဖြစ်နေတော့ငါတို့ရေသားရေးစစ်တပ်ကိုပြီးရေးကြနေတယ်ဟော။အမိုက်တော်လူချမ်းမှုကြောင့်ကျောင်းအမိုက်ရှိတဲ့ကမ်းကြီးရဲ့အလို့ထားရဲ့ကျသွားရဲ့ဒီကမ်းဖြစ်သွားနိုင်တယ်။အဲ့ဒီဒုတိယဒီလူနဲ့လက်ပြောလို့ဆိုတာတော့တရားဥပဒေတရားဥပဒေစိုးမိုးရေးမှုရတော့ဒီကမ်းကြဲလေဒီရဲ့လက်ပြောလို့ပြောရမယ့်အချက်ဖြစ်တယ်။နံပါတ်၃ချက်ကတော့ကလေးတင်ရများအားရတိုက်ကြည့်နေတယ်ကာဂိုဒီထုံးမှုတွေလူတွေ WWE လို့ဆောင်တဲ့အဖြစ်တွေလို့ကျွန်တော်ယူဆပါတယ်ခင်ဗ
ျ။ဟုတ်ကဲ့ပါခင်ဗျ။ကိုခမောင်လေးကျေးဇူးတင်ပါတယ်။နောက်တစ်ဦးဖိတ်ခေါ်ချင်ပါတယ်။အဲကိုစလိုင်းဘော်ဝီကွန်ကျွန်တော်တန်ထွက်သိမ့်မရလို့ပါ။ကိုစလိုင်းကြားပါလားခင်ဗျ။ဟု
တ်ကြားပါတယ်
။ဟုတ်ကဲ့ဘလို့တန်ထွက်လည်းမသိဘူးခင်ဗျ။ကိုစလိုင်းမီ
။ဟုတ်ပြီဟုတ်ပြီ။ကျွန်တော်ဟိုဒီအမိုက်ကောက်တဲ့ကိစ္စကတော့အပြီးပထမချင်ထားအနေနဲ့ကျွန်တော်တော်တော်ထောက်ခံနေကောင်းပါတယ်။ပြီးတော့အဲ့ဒီဆက်လက်ပြီးတော့မှအခုကျွန်တော်တို့ NLD ရဲ့အစိုးရက NLD လူထုစေဝန်စာမေးရနေတဲ့အချိန်မှာနောက်တစ်ဆင့်လုပ်စီခြင်းတဲ့ဥစ္စာကတော့အဲကျွန်တော်တို့မြန်မာပြည်မှာတကယ်ဇက်ကွဲမှာစင်ရသားတွေကိုကျွန်တော်တို့မြို့နယ်အလိုက် NLD အကောင်းဆောင်တွေကတာဝန်ယူပြီးတော့မှစင်ရသားတွေအတွက်အလှူငွေကျွန်တော်တို့ကောက်ပေးပြီးတော့မှပထမချက်ထားအနေနဲ့ကျွန်တော်တို့ဒီမိုကရေစီအစိုးရမဖွဲ့ခင်မှာကြာကာလမှာကျွန်တော်တို့ဥဆောင်ပြီးတော့မှအဲ့လိုမျိုးလုတ်ပေးနိုင်ရင်တော့အကောင်ဆုံးဖြစ်လို့မလို့ကျွန်တော်ထင်တယ
်။ကိုစလိုင်းပြောသွားတာကျွန်တော်သိမရှင်းပါဘူး။စင်းသားတွေကိုစင်းကောက်ပြီးတော့ဘာလုတ်ပေးရမှာလဲ။စင်းသားတွေကိုဘယ်လိုပုံစံမျိုးနဲ့တိကျကြလဲ။စင်းသားတွေကို
ကျွန်တော်တို့ဟိုကကူညီဖို့အတွက်တတ်နိုင်တဲ့ NLD ပါတီဝင်တွေရောအများသောပြည် NLD ပါတီဝင်တွေညာတာကိုတတ်နိုင်တဲ့သူတွေကအများကြီးပဲ။အဲ့တော့ကျွန်တော်အပါဝင်ပေါ့။ဒါနည်းနည်း3-5ထောင်စီထည့်ပေးပြီးတော့မှအခုချိန်မျိုးမှာ NLD စိတ်ဝင်စားနေတဲ့ချိန်မှာစင်ရတဲ့အတွက်လူငွေတွေဘာလို့ကောက်ပေးနိုင်ရင်တော့အကောင်းဆုံးဖြစ်မလို့ထင်တယ်။ဘာကြောင့်လဲဆိုတော့နောက်ကြလာရင်လူရီကလည်းပဲအဲ့လောက်စိတ်ဝင်စားမှမဟုတ်တော့ဘူးလို့ကျွန်တော်အဲ့လိုပဲမြင်နေပါဘူးနော်
။ဟုတ်ကဲ့ပါခင်ဗျာ။ကိုစလိုင်းကျေးဇူးပါဒီအမျိုးသားစုစည်းဖွဲ့ချုပ်နဲ့ပတ်သက်လို့ဒီစင်ဟိုဒီကိုစလိုင်းပြောတာနဲ့ပတ်သက်လို့တကောင်းဆောင်ပိုင်းတွေကြားမယ်လို့ယူဆပါရခင်ဗျာ။အဲဒီဟာနဲ့ပတ်သက်လို့စင်ဝဲတည်မှုတိုက်ဖြစ်ရင်နဲ့ပတ်သက်လို့ရင်ဆိုးရကလည်းလှုပ်ဆောင်ခဲ့တာရှိပါတယ်။အဲလက်ရှိ NLD ကနေပြီးတော့ဒေါန်ဆန်းစုကြည်ဒီစီယုံးမိကုန်းတွေမှာပြောတဲ့ခါမှာလည်းစင်ရဲ့ပွင့်တည်မှုပွားပျော်ရေးလှုပ်သွားမယ်ဆိုတဲ့သဘောထားသူတို့မှရှိတာလည်းတွေ့ရပါတယ်ခင်ဗျာ။ကျွန်တော်အခုဆွေးနွေးပွဲတော့ဒီအမိုက်ကောက်လှုပ်ရှားမှုနဲ့ social change ဘက်ကိုကျွန်တော်ပြန်ပြီးတော့ထပ်ဆွေးနွေးမှာဖြစ်ပါတယ်။မက်ဆီမောင်အောင်ကြားပါလားခင်ဗျာ။ Hello မက်ဆီမောင်အောင်ကြားပါလား။
ဟုတ်ကဲ့
မဆီပောင်ရေခုနကကျွန်တော်ပြောသားလို့ပဲမဆီပောင်ကိုပြောသားရတဲ့အထက်မှာပါတယ်လူဒုကနေပြီးတော့ကိုတောင်ဝင်ကိုယူနိုင်အောင်လို့ခုနကဒီမွေးမြူလေးချင်ပေးသွားဖို့လိုအပ်တယ်စီကန်းရှိဖို့လိုအပ်တယ်အဲ့တော့တစ်ချိန်တည်းမှာပဲကျွန်တော်မေးခွန်းထုတ်ချင်တာကအစိုးရဘိုင်းနေမှာကဘလောက်တောင်ဝင်မရှိဘူးလားဆိုလိုတာကပြည်သူကအခွန်ဆောင်တယ်စီမင်းသားရေးလို့ဟာအဖွဲ့အစည်းတွေရှိတယ်ဌာနဘိုင်းတွေရှိတယ်ဒါတွေကလည်းသူတို့တောင်ဝင်နေရှိတဲ့ခါကျတော့အစိုးရဘိုင်းရဲ့တောင်ဝင်နဲ့ပတ်သက်လို့မဆီပောင်ဘယ်လိုမြင်ပါလဲ
တော်ပိုင်းရလဲတောင်းဝင်ရှိပါရဲ့အထူးသဖြင့်တကယ်တော့ဒီတမတော်အခွန်ထားတွေတောက်ထားရဲ့အစိုးရတွေကအတော်ဝပူရှိပါတယ်ခုနပြည်သူလူထုကတောင်းဝင်ပြင်ပြတာတော့မှပဲခုနဟိုအမိုက်ကိုထားပါတော့တချို့ဒီတိုင်းပြည်တော်ဆိုလို့ရှိရင်တမတော်ပြရတယ်အမိုက်ဆုံးပြရမယ့်နေရာဆိုတာပြီးကြရှိတယ်ဟိုဘယ်နှမိုင်လောက်ဘယ်နှမီတာလောက်အကောင်မှာအမိုက်မုန်းတုံးရှိတယ်ဆိုတာမျိုးပေါ့နော်ပြရဦးတက်တက်မက်လို့ပြရလို့ရှိတယ်တချို့တမတော်ဒီမှာကတော့အမိုက်ပြချင်တာတော့မှပဲအမိုက်ပြဖို့ဒီအကစားမမဲ့မရှိတာမျိုးကြီးသွားပြရတယ်ပေါ့နော်ဆိုတော့အဲ့အမျိုးကြီးကတော့ခုနရန်ကုန်ဆိုတဲ့ရန်ကုန်စီမံပါရာလေးနဲ့ပတ်သက်လို့အစိုးရအကြောင်းရှိမှုပေါ့တခြားအင်ဂျီမှာလည်းတခြားပြည်နယ်တွေတိုင်းဒေသတွေမှာသူတို့ချိန်ကဒီတိုင်းမှာပဲအင်မတန်သပါတဲ့ဟိုသဘောပေါင်းရင်ချင်းချင်းရမယ်နေရာမျိုးတွေမှာတော့ခုနအမှိုက်ချက်နေရာရှိလို့ ဒီဟိုကုထီးကပလတ်စတစ်အမိုက်လိုဟာလို့ရပေါ့နော်ဒီလိုမျိုးလောလောဆယ်ဆုံးဆုံးဖြစ်တဲ့အခါမျိုးမှာဒီတဘောပေါဝင်ခြင်းအစတွေကိုလည်းအပြည့်ကြီးနေတယ်ဒါအပြင်ကိုခုနဟိုဘယ်လိုပြောမလဲလူလူကိုနိုင်ကွာဘာပြန်ဖြစ်သွားလဲဆိုလို့ရှိရင်တကယ်နိုင်မှာပြင်ပြင်ပဲနိုင်မှာဟိုအခွင့်အရေးမရှိတဲ့ခါကြတယ်သူကနှစ်ပေါင်းများစွာဒီအပြင်ကိုရှင်းပုံးခွင့်မရခဲ့သလိုဖြစ်သွားတယ်ပေါ့နော်ဆိုတော့အစိုးရပိုင်းနေမှာတော့တကယ်တော့အဓိကတာဝန်ရှိပါတယ်နိုင်ငံလူနိုင်ငံသားတွေရဲ့ခုနဒီအဲ့တော့ဘယ်လိုပြောလဲတာဝန်သိမှုဆိုတာကအလေးအကျင့်နေဆိုတာကခုကစာသင်ကျောင်းတွေကလည်းကျွန်တော်တို့စရတယ်တော့ဒီကေတော့ကစာသင်ကျောင်းတွေကစလို့ပို့လို့တကယ်ဟာကိုငယ်လေးကအကျင့်ဖြစ်လာလို့သင်ပေးတာဖြစ်တယ်အဲ့တော့ဒီဘက်ကပညာရေးစနစ်ပိုင်းမှာရောပညာပေးမှုပိုင်းတွေမှာရောဒီအခုလေခုကဘယ်လိုပြောလဲဒီသူ့မိကြီးလိုဟာမျိုးတွေကကျွန်တော်တို့ဒီဘက်ကမှာတိတ်ပြီးတော့အလေးထားပြီးတော့သင်ကြားခင်ရတာမျိုးလည်းမတွေ့ရဘူးကျောင်းတွေကနေပြီးတော့စရမယ်လို့ကျွန်တော်ဒီလိုပဲတင်တယ်ဒီကတော့အဲ့ဒီရဲ့အားနည်းချက်တွေတော့မဟုတ်လို့ပဲခုကလူကိုနိုင်ကိုကလည်း
ဟုတ်ကဲ့ကျွန်တော်ဒီညမှာလဲမေးချင်ပါတယ်မဆင်မအောင်ကိုခုနကပြောလို့ဒီလူဖွဲ့စည်းပြောင်းလဲဖြစ်မှုပေါ့အောက်ခြေအစင်းကစားပြီးတော့ပြောင်းလဲဖြစ်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တစ်ခုရဲ့အနေနဲ့ဘယ်လောက်ထိလုံနိုင်ပါမလဲဘယ်လောက်ထိလုံနိုင်မယ်လို့မဆင်မအောင်ယုံကြည်ရှိပါလဲ
တိုင်းပြည်ဒီလိုလူမှုဖွဲ့စည်းတစ်ခုလုံးပြောင်းလဲဖို့ကတော့ပါတီတစ်ခုရဲ့အဖွဲ့စည်းတစ်ခုရဲ့လုံးလို့မရတာတော့ပြကြပါရဲ့ဒါပေမဲ့ဒီပါတီတစ်ခုအဖွဲ့စည်းတစ်ခုကလည်းပြီးတော့အင်းရှင်းလို့လည်းအစပြုတယ်စေနာမန္တန်နဲ့အားလုံးကိုဟိုလေပူပေါင်းပါဝင်လာနိုင်တဲ့နည်းလမ်းမျိုးရှာဖွေပြီးတော့လုပ်မယ်ဆိုလို့ရှိရင်ဒါကအရင်အရင်အခြေအနေတွေဖြင့်ပါလို့ရှိရင်တော့လူတွေအားလုံးပြည့်ပြည့်စုံစုံပို့ပြီးတော့ပါဝင်လာနိုင်မယ်လို့လည်းကျွန်မဒီလိုကြည့်နေအခုဒီမှာအမိုက်တောက်တဲ့လုံချောင်းမှုဆိုလို့ရှိရင်ဒီလမ်းသားမကြီးစီရချမ်းသာလို့ပါဝင်လာနိုင်တဲ့လုံချောင်းမှုတစ်ခုဖြစ်တယ်ပေါ့နော်ဒါကဥပမာကောင်းတစ်ခုပဲလို့ကျွန်မအခြေအနေဆိုတော့ပါတီတစ်ခုလည်းတော့လုံးလို့မရပါဘူးဒါပေမဲ့အားလုံးပါဝင်လာနိုင်အောင်လို့ကျွန်တော်တို့ဒီပါတီကနေပြီးတော့
ဟုတ်ကဲ့ခုနကမဆင်မအောင်တို့အမိုက်ကောက်လှူရှာမှုလုံးနေတဲ့ချိန်မှာပဲကျွန်တော်ရန်ကုန်မှာစီထားမိလို့အမိုက်ဒီအရန်များပါတယ်အမိုက်ပစ်တဲ့လူကလည်းအမိုက်ပုံမှန်မဟုတ်နောက်ပြီးလမ်းကြားတွေကတော့ပစ်ပါတယ်ကွန်ကရစ်ထွင်းမှုဆိုလည်းအရန်ဟိုနေရာတကာမှာမီးပွိုင်းတွေဆိုမှလည်းအမြဲတွေ့နေရပါတယ်အဲ့တော့ဒီလိုမျိုးလူတွေရဲ့အမှုအခြေအကောပြောင်းသွားပါမလားအမိုက်ကောက်လှူရှာမှုလုံးတာနဲ့အမိုက်ပစ်တဲ့လူတွေနဲ့ဟိုဟန်ချက်ညီပါမလား
ဒါအဲ့အချိန်မှာလို့အရေးတခုအချိန်တခုကိုတော့အခုတစ်ခါတည်းတစ်ခါတည်းလှူရှာမှုပြီးသွားလို့ရတော့ပြီးမှာမဟုတ်ပါဘူးပေါ့နော်ဒါရေရှည်အတိုင်းတာတခုဒီလူရင်းစိတ်ထဲမှာအဝဲနဲ့ဈေးစီးပထမအဆင့်ဖြစ်မယ်ပြီးလို့ရှိရင်အချင်းချင်းပြန်လဲထိမှုကြလိမ့်မယ်လို့ဒီမှာဒီလိုဖြစ်နေအခုဆိုလို့ရှိရင်ဟိုကျောင်းလက်စိတ်တိုင်းဆိုတဲ့စကားကိုကိုယ့်ရဲ့ behavior တွေကစကြောင်းကိုလူတွေဆိုတာမျိုးဒီလိုလူတွေကသူ့အချင်းချင်းစားရမှာကိုပြန်ပြီးတော့ဒီပေးတဲ့ပုံစံမျိုးတွေနဲ့တွားနေကြတဲ့အစိုးရတွေဒီဟိုဘယ်လိုပြောမလဲဆိုရှယ်မီဒီယာမှာလည်းအချင်းချင်းပြန်လဲချိန်ကြတာမျိုးကိုတွေ့နေရပြီအစားအဝေးမှာကျွန်တော်တို့ဒီလိုအင်ဂျင်ချစ်လုပ်ပေးနိုင်လို့ရလူကြီးကလူမှုအဖွဲ့ကြီးတွေနဲ့အတူတူပါပါလို့လည်းအချင်းချင်းအချိန်နဲ့ပြန်လဲချိန်ကြတွားနိုင်မယ်အချိန်တိုင်းတာတစ်ခုတည်းပေါ့လေနော်ချိန်ကြတွားနိုင်မယ်အခုဒီလိုချိန်မှာကျွန်တော်တို့ပြောနေကြရပြီလားဒီလိုမျိုးလုပ်နေပြီးပါမလားဒီမှာလည်းတော့ဘယ်လိုလဲအမိုက်တဲ့ပြဿနာကြီးဘေးရချင်းချင်းတကယ်သွားနိုင်မှာမလားဆိုတော့ issue တွေဒီလိုပြဿနာတွေကိုစဉ်းစားကြပြပါအဲ့လိုပြဿနာတွေကိုဆက်ပြီးစဉ်းစားဖို့ကပြဿနာကိုဖြေရှင်းဖို့လည်းတော့ပဲဒီဟာကိုသိဝင်သားလေးတွေလည်းစားပဲလို့တော့ဒီလိုမျိုးနဲ့တော့ဒီလို issue တွေတစ်ချင်းချင်းနဲ့ပဲလို့ရပေါ်ထုတ်ပါကြလိမ့်မယ် issue ကိုပေါ်ထုတ်ပါပြီးတော့ဖြေရှင်းဖို့လည်းရင်းချင်းနဲ့စားဖို့ကြကြလိမ့်မယ်ဒီလိုနဲ့ပဲဒီဒီအကြောင်းလေးတစ်ခုအရင်ကတည်းကစားရင်ဟိုပေါ်ပြင်မဟုတ်တဲ့တကယ်အကျိုးတစ်ခုကိုသွားနိုင်လိမ့်မယ်လို့အခုကျင်တာပညာရေးစနစ်တွေထဲမှာစာသင်ကျောင်းတွေထဲမှာဒီကလေးတွေဒီရောက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်ဒီတိုင်းနဲ့ရက်နေမှာတော့မဟုတ်ဘူးရက်နေလည်းကျွန်တော်တို့ဝေခံကြလိမ့်မယ်ဆိုတော့ဒီကစ်ဒီစာအပြောင်းလဲကိုစတဲ့ခါမှာအပြောင်းလဲသိမှုနဲ့သင်ကျောင်းမှုနဲ့တွားနေကြပြီးအဲဒါကအောက်တယ်မဟုတ်ဘူးလည်းအောက်ကြလည်းတက်လို့ပါပြန်လည်ပြီးတော့သိမှုဒါဝေခံတာပြောဆိုတာတွေလည်းရှိလာလိမ့်မယ်အဲ့ဒီအချင်းချင်းတစ်ခုကလို့ကကျွန်တော်တို့ဒီအပြောင်းလဲတစ်ခုကိုတည်ဆောင်သွားလိမ့်မယ်လို့
ဟုတ်ကဲ့ဒါဆိုရင်ကျွန်တော်မေးချင်တာကအခုအမိုက်ကောက်လှူရှာမှုကတော့ကျွန်တော်သိထားလောက်တော့သက်ဆိုင်ရာစီမံတရားရေးဌာနတွေဘာတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေအုပ်ချုပ်ရေးဘာတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရတယ်လို့သိရပါတယ်။နောက်ပိုင်းဒီခုနပြောလို့ပေါ့လူမှုအပြောင်းလဲလှူရှာမှုတွေလူတွေရဲ့အမှုချင်းပြောင်းလဲဖို့လှူရှာမှုတွေလုပ်တဲ့အခါမှာဥပမာဆိုရင်လက်ပေးလိုက်လူကိစ္စမျိုးတွေအောက်ခြေတီးဖြစ်နေတဲ့ကိစ္စမျိုးတွေဒီလိုလှုပ်လာတဲ့အခါတွေမှာအခက်ခဲတွေအကျက်တဲတွေထိတ်တိုက်ဖြစ်လာစရာတွေများရောကြုံလာနိုင်လား။
ဆုံးမနေမှာအမိုက်ကြောက်တာနဲ့လည်းဘေးနဲ့လှူရှာမှုတွေကလည်းနည်းနည်း ကွာတာပေါ့လေနော်မင်းတို့ဟိုစိတ်ဆိုင်ဟိုကတော့အကျိုးစီးပွားတွေဒီမူရင်းပါဝါဆိုင်ကိစ္စတွေလည်းတိုက်ရိုက်ရှိပြလာမယ်ကိစ္စတွေဆိုတော့ဒါတွေကတော့ဒီလောက် moment တော့အချိန်ကိုဘယ်လိုတွားမလဲအချိန်ကာလဘယ်လောက်ယူမလဲပညာလေးကာလဘယ်လောက်ထားမလဲအကြောင်းလေးတစ်ခုတွားရတာမှာချက်ချင်းကြီးအရင်းယူမလားနောက်ပြီးပညာလေးကာလဘယ်လောက်ထားမလဲဆိုတော့ဥပမာ landscape ပြန်ရင်ပြရဆိုလို့ရှိရင်လည်းဒီလိုပဲအချို့သောကိစ္စမျိုးတွေမှာဆိုလို့ရှိရင်ပညာလေးကာလဟာကျေကျေပြန့်ပြန့်ရှိရတယ်လူမျိုးကိုကျေကျေပြန့်ပြန့်ကြည့်အောင်အရင်တော့လုပ်ပြီးတော့မှမလိုက်နိုင်လို့ရှိရင်မှနောက်ကနောက်ဆက်တွဲအရေးယူမယ်ကာလဆိုတာမျိုးကလိုက်လာရတာဖြစ်တယ်အရင်တော့ကတော့ဒီလိုဟာမျိုးတွေကိုပုံမှန်နဲ့မလုပ်ခဲ့ဘူးအခုဒီလိုပဲနဲ့ကိစ္စမျိုးဆိုလို့ရှိရင်တကယ်လို့နိုင်ငံတော်အဆင့်ဒီမှာ gain လို့မျိုးလုပ်ပြီးတော့အသေးသေးချင်းသွားပါလို့လေလူမျိုးကိုယ်တိုင်ကလည်းဟိုအရင်ဖက်ဖွဲ့ကြီးကလည်းပြန်လဲချင်းညာမှုကြီးကြည့်ပါဘလို့ဒီအစိုးရဌာနအလင်းတွေကိုနိုင်တော့လဲအခုချိန်ထဲမှာဟိုသူတို့လည်းပြန်လဲပြီးတော့ဟိုတတိဝိရိယနဲ့ဟိုဘယ်လိုများပြင်ဆင်မှုအချင်းလေးဟိုတော့ပြင်ဆင်နေကြတယ်ပေါ့လေပြင်ဆင်မှုကိုသွားဖို့စဉ်းစားနေကြပြီဒါမှမဟုတ်ဆိုရင်အနည်းဆုံးကစဉ်းစားမိနေကြပြီလို့ပြောလို့ရှိနေဒါပေမဲ့အမှတ်ကျောက်တာနဲ့ဒီနေ့လည်းဒီကိစ္စတော့နည်းနည်းပေါ်ပါလိမ့်မယ်အကျိုးစောလာအကြည့်ကြီးရပါလေ
ဟုတ်ကဲ့နောက်ပိုင်းလှုပ်ရှားမှုတွေမှာတော့စင်ခေါ်ချက်တွေရှိလာနိုင်တဲ့သဘောတော့တွေ့ရတာပေါ့မဇမောင်အဲ့ဒါကြီးကိုချော်ပြနိုင်မယ်လို့ယူဆပါလား NLD အနေနဲ့
ဟုတ်ကဲ့အဲ့တော့ကဟို issue ပေါ်မှာမဟုတ်ဒီလိမ့်မယ်လို့ကျွန်မကြည့်တယ်ခုနလက်သေးတဲ့ဒီကိစ္စမျိုးကလူမှုဘဝတွေနဲ့လည်းပတ်သက်နေတယ်လို့ခုနကုံစင်းတို့ကိစ္စတွေလည်းလည်းဘာကြောင့်လဲစားရတာလဲဆိုရဲဟိုဘယ်လိုပြောမလဲနောက်ထပ်အကြောင်းလေးတွေပေါ့နော်အဲ့ဒါတွေကိုသွားလို့ဘယ်လိုမျိုးဖြစ်ရှိနိုင်လဲဘယ်လိုမျိုးပူပေါင်းလုပ်ဆောင်ကြမလဲနောက်တစ်ခုကဟိုဘယ်လိုပြောမလဲဒီဝန်ထမ်းတွေပုံစံကောဘယ်လောက်ထိစိတ်ပါလဲပါလဲပါဝင်လာနိုင်မလဲဆိုပြီးအဲ့လိုမျိုးပါဝင်လာလို့ရှိရင်ရောသူတို့တက်ကဟိုဘယ်လိုပြောမလဲသူတို့ရဲ့သူရဲ့မိသားစုဘဝတွေစီးပွားရေးလူမှုရေးဘဝတွေရောအခုရှိရလားမရှိလားဆိုတော့အဲ့မှာတော့အများကြီးသိဖြစ်နေလေဦးမယ်မိခုံလေးဦးပေါ့နော
်ဘူ
းဒီလိုလုပ်ရလို့ရှင်နေဟိုခေတ်ကောင်းမှုရှိမှာပါအဲ့ဒါတော့ပို့ပြီးတော့ဆက်ဆံမှုကြီးနေတယ်ဘယ်လိုစရမလဲအဲ့ဒါကတော့အစ်တော်ကလည်းပါတီကမိကြီးတွေနဲ့ရှင်းဆက်ပြီးတော့လုပ်တဲ့စာလို့ကျတော့
ဟုတ်ကဲ့
ဝါးကြီးကစဉ်းစားကြရလိမ့်မယ်လို့ထင်ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော် daily life season အချိန်လေးစီသွားလို့ပါမက်ဆီမမ်အောင်နဲ့တတော်ရှင်တွေအားလုံးဝင်ရောက်ဆွေးနွေးပေးကြတဲ့တတော်ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ဒီမှာပဲကျေနပ်ခွင့်ပေးပါ
သားမျိုးနဲ့ထုတ်လုပ်သူကိုရနိုင်တို့တင်ဆက်တဲ့တရက်လီလိုက်အစီအစဉ်ကိုနားဆင်ကြကြတာပါရှင် view ကနေပြီးတော့တရက်လီလိုက်အစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လင်းပေးနေပါတယ်ရှင်ခုကတော့ဒီသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလက်ကြေညာပေးပါအောင်မယ်ရှင
်ကမ္ဘာ့ရာသီဥတုပြောင်းလဲလာမှုကာကွယ်ရေးပြည်သက်နိုင်ငံပါရီမျိုးတော်မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကြီးမှာကဘာကြီးပူနွေးလာမှုအရှိန်နှေးသွားစေအောင်ဆောင်ရွက်မဲ့သဘောတူညီချက်မူကြမ်းကိုအတည်ပြုနိုင်ဖို့ကိုယ်စားလှယ်တွေဆွေးနွေးနေကြပါတယ်။သတင်းနှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက်သဘောတူညီနိုင်ခဲ့တဲ့မူကြမ်းကိုတော့စနေနေ့မနေ့ပိုင်းမှာထုတ်ပြန်နိုင်ခဲ့ပါတယ်။ဒီသဘောတူညီချက်မူကြမ်းကိုအတည်ပြုနိုင်ဖို့နိုင်ငံပေါင်း190ကျော်ကကိုယ်စားလှယ်ခုဆက်ပြီးတော့ဆွေးနွေးနေကြတာပါ။ကဘာအကျိုးစီးပွားကိုရှေ့ရှုပြီးတော့ညီညီညွတ်ညွတ်ဆောင်ရွက်တာကကိုယ်နိုင်ငံတွေအတွက်အကျိုးများစေတယ်ဆိုတာပြသဖို့အချိန်ရောက်နေပြီလို့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကဆွေးနွေးမှုတွေမစတင်ခင်မှာပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတန်တမန်ရက်ွက်မှာစပိန်ရဲ2ယောက်အပါအဝင်6ယောက်ထက်မနည်းသေဆုံးခဲ့တဲ့တိုက်ခိုက်မှုဟာစပိန်နိုင်ငံကိုတိုက်ခိုက်လိုက်တာပဲလို့စပိန်ဆိုရကပြောလိုက်ပါတယ်။ဒီစပိန်တန်ယုံဝင်းတဲ့ကအေဂေဟာအပေါ်တိုက်ခိုက်ခံရမှုအတွင်းမှာအာဖဂန်ရဲ4ယောက်ထက်မနည်းလည်းသေဆုံးခဲ့ပါတယ်။တောက်ချာဒီညာတို့ကကာဘွန်ခွဲတိုက်ခိုက်ပြီးတော့စတီနီအထိပြစ်ခတ်မှုတွေဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကဆိုခဲ့ပါတယ်။ဆာဒီအာရေဗျနိုင်ငံမှာတော့ပထမဆုံးအကြိမ်အမျိုးသမီးတွေပါဝင်တဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံဖန်အချင်းညီကတော့ပီတာဟန်လီဖြစ်ပါတယ်။ကျွန်မခင်ဗျူထွေးပါရှင်။ View American တန်ရဲ့စနေနေ့ညအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 24.32 25.50 နဲ့အစောပိုင်းနာရီဝက် 9:00 နာရီကနေ 9:00 နာရီခွဲအထိကိုတော့လိုင်းလက်မီတာ 190 ရူကနေအသံလွှင့်ပေးခဲ့တာပါရှင်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမတို့ video ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.